Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တော်ရှင်များရှင်2018ခုနှစ်ဇန်နဝါရီလ24ရက်ဘလူးနေညပိုင်း VOA စီစဉ်နေကိုအမေရိကန်ပြည်အစိုးရတော်ဝါရှင်တန်ဒီစီကနေမြန်မာစံတော်တင်ည9:00 AM ထိလိုင်းဒိုမီတာ1925.32နဲ့လိုင်းလမီတာ190တို့ကနေထပ်ရထုံးလွှင့်ပေးနေပါတယ်ရှင်ကျမဤတန်စမဒီညတွေ့စီစဉ်နေကိုတင်ဆက်ပေးသွားမှာပါ
မင်္ဂလာညချမ်းပါရှင်ကျမတင်ပြထိုက်ပါလီဗျားနိုင်ငံဘင်ဂါဇီမှာတေကန်ဘုံခွဲတိုက်ခိုက်ခံရတာကြောင့်လူ33ယောက်ထက်မနည်းသေဆုံးရပါတယ်အမေရိကန်ရှင်းနေချုပ်ကတော့ရုရှားရဲ့အထူးစုံစမ်းရေးမှူးကနိုင်ရီနဲ့ချီပြီးတော့စစ်ဆေးမေးမြန်းခဲ့ပါတယ်။ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုကိုအောင်လွင်ဦးနဲ့အတူကြေညာပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။သတင်းပြီးမှတော့သောရှင်တွေနားဆင်ကြရမယ့်တဲ့မှာအရင်ဆုံးတော့ရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်များအပေါ်အကောင့်ထည့်ဖို့ဆောင်ရွက်ရေးကော်မတီရဲ့အကြံပြုအဖွဲ့ဒီကနေ့မှတော့ရောက်လေ့လာခဲ့တဲ့နေရာတွေနဲ့ပတ်သက်ပြီးတော့
အမောင်တို့မှာဟိုပြည်နယ်လက်ခံရေးနဲ့ပတ်သက်လို့လက်ခံရေးစခန်းတွေတွားကြည့်တယ်နောက်တစ်ခါယာယီနေရာထားထားမဲ့လာဖို့ကောင်ဟိုကြည့်တယ်အဲနောက်ကကျွန်တော်တို့အဲ့မှာပြည်နယ်နေရာထားထားမဲ့ငခုရ
ီခိုင်ဒီနယ်အစိုးရအတွေ့အမှုဦးတင်မောင်ဆွေကခုလိုပြောသွားတာကိုမကြားခင်မှာပြည်စုံနားဆင်ကြမှာပါဒါပြင်မြန်မာနိုင်ငံအာဂရီလိုက်စားမှုရေးယူဆောင်ရွက်ရေးစာတမ်းဖတ်ပွဲအကြောင်းတိုင်းဒေသနဲ့ကိုင်ဖွဲ့တွေရဲ့ NCA မှာလက်မဲ့ရေးထိုးတော့မယ့်အခြေအနေစတွေကိုလည်းဒီညပိုင်းမှာနားဆင်ကြဖို့ရှိပါတယ်အခုအရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမှတ်တင်ငင်ထိုင်တဲ့ကိုအောင်လေးဦးတို့ကကြေညာပေးတော့မှာပါရှင
်။လီဗျားနိုင်ငံဘင်ဂါဇီမြို့မှာမနေ့တုန်းကအထူးကံကားဘုံခွဲတိုက်ခိုက်မှုနှစ်ခုကြောင့်လူ33ယောက်ထဏ်မင်းနဲ့တေဆုံးပြီးဒါဇင်နဲ့ချီထိခိုက်ဒဏ်ရာရခဲ့ပါတယ်။ပထမကားဘုံကတော့ El Salmani အရက်ကဗလီတစ်ခုအပြင်မှာဖြစ်ပွားခဲ့ပြီးဒုတိယကားဘုံကတော့အခင်းဖြစ်နေရာမှာပဲမိနစ်30လောက်အကြာမှာထပ်မံပောက်ကွဲခဲ့တဲ့အတွက်အကူအညီပေးဖို့လာကြတဲ့ရဲတွေနဲ့အရေးပေါ်ကဲဆယ်ရေးတွေကိုပြစ်မှတ်ထားဖို့ရည်ရွယ်ပုံရှားပါတယ်။တိုက်ခိုက်မှုအတွက်ဘယ်သူကမှတော့သူတို့လက်ချက်ဖြစ်တဲ့ဆိုပြီးကြေညာတာမျိုးမရှိသေးပါဘူး။လီဗျားနိုင်ငံမှာရှိတဲ့ကုလသမဂ္ဂယုံကတော့ရဲသားတွေပေါ်တိုက်ခိုက်မှုဟာလူသားချင်းစာနာရမယ်နိုင်ငံတကာဥပဒေတွေကိုချိုးဖောက်ရာရောက်ကြောင်းပြောဆိုပြီးပြစ်တင်ရှုတ်ချပါတယ်စစ်ကောင်းဆောင်ခါလီဖာဟပ်တာနဲ့အစွန်းရောက်တွေကြား၃နှစ်ကြာတိုက်ခိုက်မှုတွေမှာဘင်ဂါဇီမြို့ဟာလည်းအဓိကနေရာတစ်ခုဖြစ်ခဲ့တာပါစစ်ကောင်းဆောင်ဟပ်တာကတော့ဘင်ဂါဇီမြို့လွတ်မြောက်ရေးရရှိသွားပြီဖြစ်ကြောင်းပြီးခဲ့တဲ့နှစ်ထဲမှာကြေညာထားပါတယ်လီဗျားနိုင်ငံမှာအနာရှင်ခေါင်းဆောင်မိုမာဂရာဖီကို2011ခုနှစ်မှာဖယ်ရှားတုတ်တင်ခဲ့ပြီးနောက်ပိုင်းကဆက်လို့မတိမငြိမ်အခြေအနေတွေနဲ့ကြုံနေရတာဖြစ်ပါတယ်။စစ်ခေါင်းဆောင်ဟက်တာကတော့လီဗျားနိုင်ငံအရှေ့ပိုင်းကိုထိန်းချုပ်အုပ်ချုပ်နေပြီးနိုင်ငံအနောက်ပိုင်းထရီပိုလီမြို့မှာတော့နိုင်ငံတကာကအသိအမှတ်ပြုထားတဲ့အစိုးရတရက်ကအုပ်ချုပ်နေပါတယ်။အနောက်ပိုင်းကိုထိန်းချုပ်ထားတဲ့အစိုးရကတော့တိုင်းပြည်မှာဩစာထိန်းချုပ်နိုင်ဖို့ကြိုးပမ်းနေရဆဲဖြစ်ပြီးလီဗျားနိုင်ငံကမရေမရာအခြေအနေတွေကြောင့် IS အဖွဲ့တွေလိုအစွန်းရအုပ်စုတွေခြေကုပ်ယူဖို့လမ်းဖွင့်တယ်လို့လည်းဖြစ်နေပါတယ်
။အာဖဂန်နစ္စတန်နိုင်ငံရှိပိုင်းဂျလာလာဘတ်မြို့ကစစ်တပ်ခြေရနိုင်ငံကအကူအညီပေးဖွဲ့ရဲ့ရုံးကိုဒီကနေ့တိုက်ခတ်ခံရမှုမှာအနည်းဆုံးလူ2ဦးသေဆုံးပြီး14ယောက်ထဏ်ရာရသွားပါတယ်။ယုံဝင်ဝင်ကိတ်မှာအသေးခံဘုံခွက်ခဲ့ပြီးတဲ့နောက်လက်နက်ကန်တွေကယုံထဲကိုဝင်ရောက်စီးနှင်းတက်ခိုက်တာဖြစ်ကြောင်းလဲလန်ကာဒေသဆွေရပြောခွင့်ရသူအတူလာခိုဂျာနီကပြောပါရတယ်။တက်ခတ်သူတွေနဲ့လွန်ရွေးတပ်ဖွဲ့တွေကြားအပြန်အလှန်ပစ်ကတ်မှုတွေလည်းနိုင်နေချီဖြစ်ပွားခဲ့တာပါ။တက်ခတ်မှုဖြစ်ပြီးမကြာခင်မှာပဲလွန်ရွေးတပ်ဖွဲ့တွေကယုံဝင်ကိုပိတ်ဆို့ဝန်းရံခဲ့ကြကြောင်းလဲဒေသနာဆွေရပြောခွင့်ရသူကပြောဆိုခဲ့ပါရတယ်။စစ်တပ်ခြေရင်းယုံအဝင်ကိတ်ကိုတော်တာကိုလာကားတွေတစ်စင်းချင်းကပ်လာပြီးမကြာခင်မှာပဲပောက်ကွဲမှုဖြစ်ခဲ့ပြီးလွန်ရွေးတပ်ဖွဲ့ဝင်ဝစ်ဆုပ်ဝစ်စင်ထားတဲ့လူ3-4ယောက်လောက်ဟာလေရုံးဆောက်ဦးတွေဝင်သွားတာတွေ့ရတဲ့အကြောင်းကိုရင်တွေ့သူတယောက်ကပြောပါတယ်ရုံးဝင်ထဲမှာတည်ဆုံသူအလောက်2လောင်းထက်မနည်းတွေ့ရကြောင်းလဲကိုရင်တွေ့ရသူတချို့ကပြောပါတယ်စစ်တပ်ခြေရင်းရုံးမှာစတင်လောင်ချွန်းခဲ့တဲ့မိဟာကက်ရရှိနေတဲ့နိုင်ငံကအကူအညီပေးရေးအဖွဲ့ Swedish Committee for Afghanistan ကိုပါကူးဆက်ခဲ့တာပါအာဖဂန်တာလီဘန်ဖွဲ့ကတော့တက်ခတ်မှုနဲ့ပတ်သက်မှုမရှိကြောင်းညှင်းဆန်ထားပါတယ်စစ်တပ်ခြေရင်းဖွဲ့ကတော့တက်ခတ်ခံရမှုသတင်းကြောင်းအလွန်မဲ့စိတ်ထိခဲ့ရကြောင်းနဲ့ဝန်ထမ်းတွေလုံခြုံရေးအထူးစိုးရင်ကြောင်းပြတ်တာလူမှုကွန်ရက်ကနေဒီကနေ့ပဲပြောဆိုခဲ့တာပါတက်ခတ်မှုဖြစ်ခဲ့တဲ့ဂျလာလာဘတ်မြို့ဟာ IS အစိုးရအုပ်စုရဲ့ပါကစ္စတန်နဲ့အာဖဂန်နိုင်ငံကအဖွဲ့အစည်းတစ်ခုဖြစ်တဲ့ ISKP အမဂန်ခြေစပ်ရာနန်ဂါဒေသရဲ့မြို့တော်လည်းဖြစ်ပါတယ်
2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဆွတ်ဖက်မှုတွေနဲ့သမ္မတဒေါ်နယ်ထရန့်ရဲ့စီယုံရေးအဖွဲ့နဲ့ရုရှားကြားပတ်သက်ဆက်နွယ်မှုရှိမရှိစုံစမ်းနေတဲ့ အထူးစစ်ဆေးရေးမှူးရောဘတ်မူလာရဲ့အဖွဲ့ကသမ္မတထရန့်အစိုးရအဖွဲ့တဲကပထမဆုံးအဖြစ်ရှစ်နေချုပ်ဂျက်ဖ်ဆက်ရှင်ကိုမေးမြန်းစစ်ဆေးခဲ့ပါတယ်။ရုရှားရေးစုံစမ်းစစ်ဆေးနေစဉ်ယာရုခထုတ်ပယ်ခံခဲ့ရတဲ့ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရို FBI ညွှန်ကြားရေးမှူးဟောင်း James Comey ကိုလည်းတာဝန်ထမ်းဆောင်နေစဉ်သမ္မတထရန့်နဲ့တွေ့ဆုံခဲ့တဲ့ကိစ္စတွေကိုရုံးတွင်းမှတ်တမ်းတွေရေးသားခဲ့တာနဲ့ပတ်သက်လို့ပြီးခဲ့တဲ့နှစ်ထဲမှာပဲမေးမြန်းစစ်ဆေးခဲ့ကြောင်းလည်းသတင်းတွေထွက်ပေါ်နေပါတယ်။ရှင်းနေချုပ်ကိုနိုင်တဲ့အချီမေးမြန်းမှုတွေအတွင်းမှာတော့ရုရှားဆိုရတာဝန်ရှိသူတွေနဲ့ဆက်သွယ်မှုတွေသမ္မတထရန့်အနေနဲ့တရားရေးလုပ်ငန်းတွေကိုဆွတ်ဖက်မှုတွေရှိမရှိစစ်ဆေးခံခဲ့ရတယ်လို့ New York Times သတင်းစာကဖော်ပြခဲ့ပါတယ်။အင်ပီရိုပြောခွင့်ရဆာရာဟတ်ကဗီဆန်ဒါစ်ကတော့အထူးစုံစမ်းစစ်ဆေးရေးမှူးမူလာရဲ့စုံစမ်းမှုတွေကိုပူပေါင်းဆောင်ရွက်နေကြောင်းပြောဆိုခဲ့ပေမဲ့သမ္မတထရန့်ကမေးမြန်းစစ်ဆေးဖို့လက်ခံမခံဆိုတာကိုတော့ဖြေကြားဖို့ညှင်းဆန်ခဲ့ပါတယ်။သမ္မတထရန့်ကတော့ရုရှားရေးစုံစမ်းစစ်ဆေးမှုတွေဟာနိုင်ငံရေးအရာအောက်လန်းနီးနဲ့တိုက်ခိုက်မှုအဖြစ်နဲ့ပြောဆိုထားသလိုသူ့ရဲ့မဲဆွယ်စည်းရုံးရေးအဖွဲ့နဲ့ရုရှားကြားပတ်သက်ဆွေးနွေးမှုမရှိခဲ့ကြောင်းလည်းညှင်းဆန်ထားတာပါစုံစမ်းစစ်ဆေးရေးမှုမူလကရှင်းနေချုပ် sessions ကိုမေးမြန်းစုံစမ်းတဲ့အပေါ်မှာလည်းစိုးရိမ်စရာမရှိကြောင်းသမ္မတကပြောဆိုထားပါတယ်အထူးစုံစမ်းစစ်ဆေးရေးမှုဟာသမ္မတရဲ့စည်းရုံးရေးအဖွဲ့နဲ့ရုရှားတို့ကြားဆက်နွယ်မှုရှိမရှိအပြင်စုံစမ်းစစ်ဆေးနေစဉ်သမ္မတကတရားရေးလုပ်ငန်းတွေကိုဆွတ်ဖက်မှုရှိမရှိဆိုတာကိုပါစုံစမ်းနေတယ်လို့လည်းအများကယူဆနေကြပါတယ်ရှင
်။ Syria ပြည်ကစုံတန်နိုင်ရေးကြိုးပမ်းမှုတွေကိုလမ်းလွှဲအောင်ရည်ရွယ်ပြီး Syria မှာဒါရုတ်နဲ့အသုံးပြုတိုက်ခိုက်တာတွေရှိတဲ့အကြောင်းအမေရိကန်ဘက်ကလိန်ညာနေတယ်လို့ Syria နဲ့ Russia တို့ကဒီကနေ့ပဲဆက်ဆွဲလိုက်ပါတယ်။အမေရိကန်နိုင်ငံဝန်ကြီး Rex Tillerson နဲ့ပြည်သက်နိုင်ငံခြားရေးဝန်ကြီး Yair Ladrian တို့ရဲ့မှန်ကန်မှုမရှိတဲ့ဆက်ဆွဲချက်တွေအပြည့်ပြောဆိုရှုတ်ချက်ထားတဲ့ Syria နိုင်ငံခြားရေးဝန်ကြီးဌာနတာဝန်ရှိသူတူရဲ့ပြောဆိုချက်ကိုနိုင်ငံပိုင်စာနာသတင်းအေဂျင်စီကဖော်ပြလိုက်တာပါ။ငင်းငယ်ကြိုးပမ်းမှုတွေမှာတိုးတက်မှုတွေရလာတိုင်း Syria မှာဒါရုတ်လက်နက်နဲ့တိုက်ခိုက်ပါတယ်ဆိုတဲ့အတိမပြုတ်နိုင်တဲ့လှုပ်ချန်သတင်းတွေကိုအမေရိကန်ဘက်ကပြောလို့ရှိတဲ့အကြောင်း Russia ဒုတိယနိုင်ငံခြားရေးဝန်ကြီး Sergey Rakov ကလည်း Interfax သတင်းအေဂျင်စီကိုပြောဆိုခဲ့တာပါ။ Syria သမ္မတဘာရှားအာဆတ်အစိုးရကိုရုရှားကအကာအကွယ်ပေးထားတာလို့ပြောဆိုပြီးစီးရီးယားနိုင်ငံတွင်ဒါရုတ်လက်နက်အသုံးပြုမှုကိုဆန့်ကျင်တဲ့ PRP ကြိုးပမ်းမှုတစ်ခုကိုအမေရိကန်နဲ့ NATO မဟာမိတ်တွေစတင်လိုက်ပြီးနောက်တစ်နေ့မှာပဲစီးရီးယားနဲ့ရုရှားတို့ရဲ့တုံ့ပြန်ချက်တွေထွက်ပေါ်လာတာပါ။ East Quarter မှာမကြာသေးခင်ကတိုက်ခိုက်မှုတွေအတွင်းစီးရီးယားအစိုးရကအရက်သားတွေပေါ်ဒါရုတ်လက်နက်တွေဆက်လက်အသုံးပြုနိုင်တဲ့အလားအလာတွေရှိနေတာကြောင့်အထူးစိုးရိမ်ကြရတဲ့အကြောင်းနိုင်ငံခြားရေးဝန်ကြီးဒီလာဆန်ကမနေ့တုန်းကပဲပြင်သစ်နိုင်ငံမှာရောက်နေစဉ်ပြောဆိုခဲ့တာပါ။စီးရီးယားနိုင်ငံမျိုးတော်ဒမတ်စကတ်အနီးကတဘုံတွေထိန်းချုပ်ထားတဲ့ East Quarter မှာကလိုရင်းတန်းခွင့်နဲ့တိုက်ခိုက်မှုလို့ယူဆရတဲ့တိုက်ခိုက်မှုကြောင့်တင်းလာနေတုန်းကအနည်းဆုံးလူ20သေဆုံးခဲ့ကြောင်းလည်းဝန်ကြီးဒီလာဆန်ကပြောဆိုခဲ့တာပါ။တိုက်ခိုက်မှုတွေကိုဘယ်သူကပဲကျူးလွန်ကျူးလွန်စီးရီးယားအရေးမှာပါဝင်လာတဲ့ရုရှားမှာတာဝန်ရှိကြောင်းလည်းအမေရိကန်နိုင်ငံခြားရေးဝန်ကြီးကပြောဆိုထားပါတယ်။
ဒီရေအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီရေမြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓနေ့ညပိုင်းသတင်းတွေကိုနားဆင်ရတာဖြစ်ပါတယ်။ရခိုင်ပြည်နယ်ကနေထွက်ပြေးသွားတဲ့ဒုက္ခသည်တွေနေ့ရက်ပြန်ပို့ရေးအစီအစဉ်ကိုဘင်္ဂလားဒေ့ရှ်နိုင်ငံကဆိုင်းငံ့လိုက်တဲ့အပေါ်အမေရိကန်ကကြိုးဆိုလိုက်ပါတယ်။အစီအစဉ်ကိုဆိုင်းငံ့လိုက်တာဟာစိတ်ကူးကောင်းတစ်ခုဖြစ်တယ်လို့အမေရိကန်အနေနဲ့ယူဆကြောင်းရိုဟင်ဂျာတွေနေ့ရက်ပြန်တဲ့အခါဘေးကင်းလုံခြုံမှုရှိဖို့ဒါမှမဟုတ်ကိုယ်သဘောဆန္ဒနဲ့ဂုဏ်သိက္ခာရှိရှိပြန်နိုင်ဖို့လိုအပ်ကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရဟေတာနယူးယောက်ကဝါရှင်တန်ကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့နှစ်ဩဂုတ်လထဲမှာပဲတိုက်ခိုက်မှုတွေကြုံခဲ့ရသလိုနောက်ဆက်တွဲပဋိပက္ခတွေလည်းရှိနေတဲ့အခြေအနေမှာလုံခြုံမှုရှိတယ်လို့မခံစားရပဲဒုက္ခသည်တွေကိုအတင်းအကျပ်ပြန်ခိုင်းလို့မဖြစ်နိုင်ကြောင်းလည်းပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့နှစ်ဩဂုတ်လနှောင်းပိုင်းမှာရခိုင်ပြည်နယ်မြောက်ပိုင်းကလုံခြုံရေးကင်းစခန်း30လောက်ကိုစီးနင်းတိုက်ခိုက်ခဲ့တဲ့ ERA SA အစွန်းရောက်အုပ်စုကိုလုံခြုံရေးတပ်ဖွဲ့တွေလိုက်လံရှင်းလင်းတဲ့စစ်စင်ရေးတွေရဲ့နောက်ဆက်တွဲအဖြစ်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတဲ့ဒုက္ခသည်6သိန်းခွဲကျော်ရှိကြောင်းလည်းကုလသမဂ္ဂကခန့်မှန်းထားပါတယ်။ထွက်ပြေးသွားတဲ့ဒုက္ခသည်တွေကိုတော့စီစစ်ပြီးတစ်နှစ်ကို300နှုန်းနဲ့ မနေ့တုန်းကစတင်လက်ခံဖို့စီစဉ်ခဲ့ပေမဲ့ဘင်္ဂလားဒေ့ရှ်ဘက်ကအဆင့်အင့်မဖြစ်သေးဘူးဆိုပြီးအစီအစဉ်ကိုရွှေ့ဆိုင်းခဲ့တာပါ။အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရသူကတော့ဒုက္ခသည်တွေနေ့ပြန်ပို့ရေးအစီအစဉ်နဲ့ပတ်သက်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံနဲ့အတူမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ဆွေးနွေးချဖို့လည်းတိုက်တွန်းခဲ့ပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီးချင်မက်တစ်ကလည်းရခိုင်ပြည်နယ်ကရိုဟင်ဂျာတွေရဲ့အခြေအနေဟာနိုင်ငံတကာသတင်းမီဒီယာကြီးတွေမှာဖော်ပြနေတာတွေထက်ပိုပြီးအခြေအနေဆိုတဲ့အကြောင်းအင်ဒိုနီးရှားနိုင်ငံခီးစဉ်အတွင်မနေ့တုန်းကပြောဆိုခဲ့ပါတယ်ရှင်
။မြောက်ကိုရီးယားကောင်ဆောင်ခင်ချွန်ဟွန်ကစဉ်စားချင်းချင်းနဲ့သူရည်မှန်းချက်ကြီးမားစွာထိုးပြပြီးနျူကလ িয়ার လက်နက်အစီအစဉ်တွေကိုအာဏာတည်မြဲတဲ့အတုံးချမဲ့အလားအလာမရှိတဲ့အကြောင်းအမေရိကန်ထောက်လှမ်းရေးတာဝန်ရှိသူတွေကပြောလိုက်ပါတယ်။မြောက်ကိုရီးယားခေါင်းဆောင်အနေနဲ့အာဏာတည်မြဲရေးဖြင့်တခြားရည်ရွယ်ချက်တွေအတွက်ပါအတုံးပြလာနိုင်တဲ့အကြောင်းအမေရိကန်ဘူထောက်လှမ်းရေးအေဂျင်စီ CIA ညွှန်ကြားမှု Mike Pompeo ကမနေ့တုန်းကပဲသတိပေးပြောဆိုလိုက်တာပါ။အတင်းအဓမ္မနှီးသုံးမှုနျူကလ িয়ার လက်နက်တွေကိုအတုံးပြလာနိုင်ကြောင်းလဲကိုရီးယားကျွန်းဆွယ်ကိုပေါင်းစည်းပြီးအုပ်ချုပ်လိုတဲ့မြောက်ကိုရီးယားခေါင်းဆောင်ရဲ့ရည်မှန်းချက်ကိုရင်းညွှန်းကုကပြောဆိုခဲ့တာပါ။
အင်ဒိုနီးရှားနိုင်ငံကိုရောက်ရှိနေတဲ့အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်တစ်ကဒီကနေ့ဗုဒ္ဓနေ့မှာအင်ဒိုနီးရှားအထူးတပ်ဖွဲ့တွေရဲ့အကြမ်းဖက်ဝါဒတံပြန်ချေမှုန်းရေးတရုတ်ပြမှုကိုကြေရှုခဲ့ပါတယ်။အကြမ်းဖက်ဝါဒတံပြန်နှိမ်နင်းရေးမှာအင်ဒိုနီးရှားအထူးတပ်ဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်ရေးတွန်းမြှင့်ဖို့အမေရိကန်စစ်ဌာနချုပ်ပင်တဂွန်ကစဉ်းစားနေကြောင်းအင်ဒိုနီးရှားနိုင်ငံမြို့တော်ဂျာကာတာခီးစဉ်အတွင်းအမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်တစ်ကမနေ့အင်္ဂါနေ့မှာပြောဆိုခဲ့ပါတယ်။အင်ဒိုနီးရှားအထူးတပ်ဖွဲ့က1990ပြည်လွန်နှစ်တည်းအတွင်းနှိပ်စက်တပ်ဖြတ်မှုတွေအပါအဝင်လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်တယ်လို့လည်းစွပ်စွဲခံထားတာဖြစ်ပါတယ်ရှင
်။မတ်တေးထိုင်းနဲ့ကိုအောင်လင်ဦးတို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါ။အခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်။အရင်ဆုံးတော့ရခိုင်ပြည်နယ်အကြံပေးဖွဲ့တော်ရောက်ကြည့်ရှုတဲ့သတင်းကိုတင်ဆက်ပေးကြပါမယ်။ရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်တွေအပေါ်အကောင့်ထည့်ဖို့ဆောင်ရွက်ရေးကော်မတီရဲ့အကြံပေးအဖွဲ့ဟာဒီကနေ့မှာတော့မောင်တော်ဒေတာကဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေပြန်လည်လက်ခံရေးအစီအစဉ်ဆောင်ရွက်နေရတဲ့အပြင်ရခိုင်ပြည်နယ်တွင်းမှာရှိတဲ့စီးပွားရေးလုပ်ငန်းတွေကိုပါသွားရောက်ကြည့်ရှုခဲ့ပါတယ်။နှစ်ရက်ကြာမဲ့ဒီလေးလာရေးခီးစဉ်ကအကြံပေးအဖွဲ့ရဲ့ပထမဆုံးခီးစဉ်လည်းဖြစ်ပါတယ်။ဒီကြောင့်ပြည်စုံကိုဖီဝေမြန်မာပိုင်းတင်ဆက်တော့မမေခါကတင်ပြပို့ထားပါတယ်။
ရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်များအပေါ်ကောင်ထယ်ဖို့ဆောင်ရွက်ရေးကော်မတီရဲ့အကြံပေးအဖွဲ့ဟာစတင်တည်ထောင်ခဲ့တဲ့အချိန်ကစပြီးအခုခီးစဉ်ကပထမဆုံးလာရောက်လေ့လာတဲ့ခီးစဉ်လည်းဖြစ်ပါတယ်။ထိုင်းနိုင်ငံအငြိမ်းစားဒုတိယဝန်ကြီးချုပ်နဲ့နိုင်ငံခြားရေးဝန်ကြီးဒေါက်တာဆူရခီရက်ဆာဗီယာထိုင်းဦးဆောင်တဲ့ဒီအဖွဲ့ဟာပြီးခဲ့တဲ့ရက်ပိုင်းကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ခေါင်းဆောင်နဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်များအပေါ်ကောင်ထယ်ဖို့ဆောင်ရွက်ရေးကော်မတီနဲ့လည်းတွေ့ဆုံခဲ့ပါသေးတယ်။ဒီလိုတွေ့ဆုံပြီးအခုလိုရခိုင်ဒေသကိုပထမဆုံးအကြိမ်တွားရောက်လေ့လာခဲ့တာဖြစ်ပါတယ်။အကြံပေးအဖွဲ့ဒီကနေ့တွားရောက်လေ့လာခဲ့တဲ့နေရာတွေနဲ့ပတ်သက်လို့ရခိုင်ပြည်နယ်အစိုးရအတွင်းရေးမှူးဦးတင်မောင်ဆေးရ VOE ကိုခုလိုပြောပြလာတာပါ။အ
မောင်းတော့မှဟိုပြည်နယ်လက်ခံရေးနဲ့ပတ်သက်လို့လက်ခံရေးစခန်းတွေတွားကြည့်တယ်။နောက်တစ်ခါယာယီနေရာထားထားမဲ့လှဖို့ကောင်ဟိုကြည့်တယ်။အဲနောက်ကကျွန်တော်တို့အဲ့မှာပြည်နယ်နေရာထားထားမဲ့ငခုရတို့ငခုရနဲ့နော်ဟိုတောင်ပြိုလက်ဝဲပေါ့နေရာတွေကိုတော့ကြည့်ပါလေသူရမှာအဲ့မှာရှိတိုင်းရင်းသားတွေနဲ့တွေ့ပါလေတိုင်းရင်းသားတွေနဲ့နောက်အဲ့မှာအိမ်ဆောက်လုပ်နေတဲ့ဟို UEH ရှီ Union Project ကအဖွဲ့နဲ့တွေ့ပါလေအိမ်ဆောက်လုပ်နေတဲ့ကိစ္စတွေတာဝန်ထမ်းဆောင်မှုတွေရောက်ရှိနေတဲ့ဌာနဆိုင်ဝန်ထမ်းတွေနဲ့တွေ့ပါလေအခုဝင်ရောက်နေတယ်ဆိုတော့ဟိုတန်တွဲမှာကြောက်ပြူရောက်နေပါလေကြောက်ပြူမှာကြောက်ပြူမှာသွားပြီးတော့သူကကြည့်နေပါလေဒါပြီးတော့ကြည့်ရင်တော့သူဟိုသွားမှာပေါ့ပလီမှာရိုက်မှာဖြစ်ပါတယ်ကြောက်ပြူဟာသူစီဝိုင်းစုံနဲ့အဲ့မှာရှိနေတဲ့လုပ်ငန်းတွေကိုတော့ကြည့်တာဖြစ်ပါလေဒါတော့ဒါကိုညွှန်တဲ့လုပ်ငန်းတွေအဲမှာဓာတ်ခွဲယုံတွေ
ဒီခီးစင်မှာတော့ဒေါက်တာဝင်းမြတ်ကြီးဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်များအပေါ်အကောင့်ထည့်ဖို့ဆောင်ရွက်ရေးကော်မတီဝင်အချို့နဲ့ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပူတို့လည်းလိုက်ပါသွားကြရဲလို့ဦးတင်မောင်ဆွေကပြောပါတယ်ပြည်ရဲ့နဲ့ဩဂုတ်လကကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့အကြံပေးကော်မရှင်ကအကြံပြုချက်88ချက်ပါအပြီးသက်အစီရင်ခံစာထုတ်ပြီးဒါတွေကိုအစိုးရဘက်ကအကောင့်ထည့်ဖို့ဆောင်ရွက်ဖို့ကော်မတီအပြင်အဲ့ဒီအတွက်အကြံပေးအဖွဲ့ကိုနိုင်ငံတကာဘက်ကထင်ရှားတဲ့ပုံကိုယ်တွေကိုဖိတ်ကြားပြီးပြီးခဲ့တဲ့နှစ်ကုန်ပိုင်းကဒီအဖွဲ့ကိုဖွဲ့ခဲ့တာဖြစ်ပါတယ်ဒီအဖွဲ့မှာအမေရိကန်ပြည်ထောင်စုကနယူးမက္ကဆီကိုပြည်နယ်အုပ်ချုပ်ရေးမှူးဟောင်းဘေးရစ်ချက်ဆန်လည်းဒီအဖွဲ့မှာပါဝင်ပါတယ်။လက်ရှိမှာတော့ရခိုင်ပြည်နယ်မှာဘင်္ဂလားဒေ့ရှ်ဘက်ရောက်နေတဲ့ဒုက္ခသည်တွေကိုပြီးခဲ့တဲ့ဇန်နဝါရီ23ရက်နေ့ကမြန်မာနိုင်ငံကိုပြန်ပို့ဖို့ဘင်္ဂလားဒေ့ရှ်နဲ့သဘောတူညီချက်ရထားပေမဲ့လည်းပြန်ပို့ရေးအစီအစဉ်ကိုရွှေ့ဆိုင်းလိုက်တာကြောင့်ဒီကနေ့ထိပြန်လာတာမရှိသေးပါဘူး။ လက်ရှိမှာတော့မြန်မာအစိုးရဘက်ကပြန်လည်လက်ခံရေးအဆင့်သစ်ဖြစ်နေပြီလို့ဆိုထားပေမဲ့လည်းတစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကတော့အဆင့်သစ်မဖြစ်သေးဘူးဆိုတဲ့အကြောင်းပြချက်နဲ့အခုလိုရက်ရွှေ့ဆိုင်ခဲ့တာလည်းဖြစ်ပါတယ်။အခုလိုရက်ရွှေ့ဆိုင်လိုက်တာနဲ့ပတ်သက်လို့မြန်မာနိုင်ငံကြားရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးမြင့်သူကတော့အခုလိုတုံ့တက်ပြောဆိုခဲ့ပါတယ်။
ဘင်္ဂလားဒေ့ရှ်ဘက်ကရရှိတဲ့ information ကတော့သူတို့ဒီဒုက္ခသည်များဆိုင်ရာ commissioner ဒီ Mr. Kalam ကသူကတော့ဒီ joint working group မှာအဖွဲ့ဝင်လည်းဖြစ်ပြီးတော့ဒီ technical working group ကိုဦးဆောင်မဲ့ပုဂ္ဂိုလ်ဖြစ်ပါတယ်။အဲ့တော့သူတို့လက်တွေ့ Queen on the ground မှာဆောင်ရွက်တဲ့အချိန်မှာ form ဖြည့်ဖို့ဒါ paperwork တွေသူတို့အများကြီးလုပ်ရမယ်။ UNHCR နဲ့ပူးပေါင်းဆောင်ရွက်ရမယ်။နောက်ဒီလူတွေဒီ voluntary return ဖြစ်မဖြစ်ကိုကျွန်တော်တို့ UNHCR နဲ့ verify လုပ်ပေးဖို့လုပ်ရမယ်။အဲ့တော့ဒီအဆင့်နေပြီးတော့မှကျွန်တော်တို့ဒီ form တွေကိုကျွန်တော်တို့ဘက်ကတည်ရင်ဝင်လွှဲမှာဖြစ်ပါတယ်။ on the ground မှာသူတို့ဘက်ကအချိန်ယူပြီးဆောင်ရွက်ရမှာဖြစ်တဲ့အတွက်သူတို့က delay လုပ်တဲ့သဘောပါ။နော်ဒီ season သူတို့ဘက်ကလည်းဒီလေးလုတ်တယ်ဆိုပေမဲ့ဒါလုတ်တဲ့လုတ်ထိုက်တဲ့ပုံစံတွေဖြည့်တာတွေတော့ကျွန်တော်တို့ UNHCR နဲ့ပူးပေါင်းဆောင်ရွက်တာတွေသူတို့ဘက်မှာစလုပ်နေပါအဲ့တော့သူတို့ဘက်က form တွေဖြည့်ပြီးကျွန်တော်တို့ဘက်ကိုစလွှဲတဲ့အချိန်မှာကျွန်တော်တို့ဘက်ကဒီလိုအပ်တဲ့စီစဉ်မှုတွေစတင်လုပ်မှာဖြစ်ပါတယ
်ရခိုင်ပြည်နယ်အတွင်း2019ခုနှစ်ဩဂုတ်လ25ရက်နေ့ကဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ဒုက္ခသည်6သိန်းခွဲလောက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်သွားကြတယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကတော့ဆိုထားပါတယ်ရှင်
။မမေခါသတင်းပေးပို့ထားတာဖြစ်ပါတယ်။ခုစကမှာတော့မြန်မာနိုင်ငံအာဂတိလိုက်စားမှုအရေးယူဆောင်ရွက်ရေးစာရန်ဖတ်ပွဲအကြောင်းကိုတင်ဆက်ပေးကြပါမယ်။အာဂတိလိုက်စားမှုတွေကိုထိရောက်စွာအရေးယူဆောင်ရွက်နိုင်ရေးအတွက်ရေးတို့ရေးရှိစီမံကိန်းချပြီးတော့အကောင့်ထည့်ဖို့ဆောင်ရွက်သွားမယ်လို့မြန်မာနိုင်ငံအာဂတိလိုက်စားမှုတိုက်ဖြည့်ရေးကော်မရှင်ဥက္ကဋ္ဌဦးအောင်ကြည်ကပြောဆိုလိုက်ပါတယ်။ဇန်နဝါရီလ22ရက်ကနေ23ရက်နေ့အထိမြန်မာအစိုးရနဲ့ကုလသမဂ္ဂ UNODC တို့ပူးတွဲကျင်းပတဲ့ဒီနှစ်ရက်ကြာစာတမ်းဖတ်ပွဲနောက်ဆုံးနေ့မှာအဲ့လိုပြောသွားတာပါပြည်စုံကတော့အခမ်းအနားမှာကိုရန်သတင်းသွားယူခဲ့တဲ့ကိုစုံဝင်းလိုင်ကပြောပြပေးပါလိမ့်မယ
်ရန်ကုန်မြို့ပတ်ဂရယ်ဟိုတယ်မှာအာဂရီလိုက်စားမှုတွန်းလှန်ဖို့ကိုကျင်းတိတ်ခါမြင့်တင်စိုးဆိုတဲ့ခေါင်းစဉ်နဲ့တက်သည့်ပညာရှင်တွေလုပ်ငန်းဝင်တွေပဲအသီးသီးကအတွေ့အကြုံရှိသူတွေစုပေါင်းပြီးနှစ်ရက်ကြာစာတမ်းဖတ်ပွဲကျင်းပခဲ့ကြတာပါမြန်မာနိုင်ငံအာဂရီလိုက်စားမှုတိုက်ဖြည့်ရေးကော်မရှင်ဥက္ကဋ္ဌဦးအောင်ကြည်ကတော့ဒီကိစ္စအောင်မြင်ရေးအတွက်စီမံကိန်းတွေအသေးစိတ်ရေးဆွဲဆောင်ရွက်သွားမယ်လို့ပြောပါတယ
်ပြောရမယ်ဆိုရင်ပြည်သူလူထုကဖြစ်စေချင်တာပေါ့နော်အာဂရီလိုက်စားမှုတိုက်ဖြည့်ရေးကိုအောင်မြင်တဲ့ပုံမှာဖြစ်စေချင်တာပေါ့နော်အဲ့တော့ဒီဥစ္စာလည်းပဲသဘာဝကျပါတယ်ဘာကြောင့်လဲဆိုတော့ဒီမိုကရေစီပြည်ပြင်ပြောင်းလဲရေးလောက်လာပြီဆိုလို့ရှိရင်လူထုရဲ့တောင်းဆိုမှုကိုလည်းကျွန်တော်ဖြည့်ဆည်းပေးရမယ့်တောင်းဝတရားရှိတယ်နော်တစ်ဖက်မှာလည်းပဲဘောနာလူပေါ့ပဋိပက္ခတွေဖြည့်ရှင်းပေးနေရတဲ့အပိုင်းတွေရှိသလိုတစ်ဖက်မှာလည်းပဲ institution ပြောင်းလဲမှုတွေလုပ်နေရတဲ့အပိုင်းတွေရှိတယ်။နောက်၃နှစ်တာကာလအတွင်းမှာဆောင်ရွက်သွားမဲ့ဒီ mid term board strategy လေးပေါ့အဲ့ဒါလေးကတော့ကျွန်တော်ဆွဲနေတော့မှရှိသေးတယ်။ပြီးလို့ရှိရင်နောက်ထပ်၈နှစ်ကျွန်တော်တို့ကမှန်းနေ။အဲ၈နှစ်တာကာလအတွင်းမှာအဲ့ဒီလိုက်စားမှုကဟိုတော်တော်လေးကိုသိသာသာနဲ့ပေါ့နော်တခြားနိုင်ငံတွေနဲ့တန်းတူဆင်တန်းလောက်ထိရောက်အောင်ကျွန်တော်တို့ညွှန်မှန်းထားပါတယ
်ဆိုတော့အခုလိုမျိုးကုလသမဂ္ဂရဲ့ပါဝင်ဆောင်ရွက်မှုတွေအားပေးမှုတွေမြန်မာအစိုးရနဲ့အခုလိုပူးပေါင်းလှုပ်ဆောင်လာတာတွေဟာအာဂရီမြန်မာနိုင်ငံအစိုးရရဲ့အာဂရီလက်စားမှုတက်ဖြည့်ရေးကိုဘယ်လောက်ထိများအထောက်အကူပြုပါလဲ
သူတို့ကတော့အဓိကအဖြစ်နည်းပညာပိုင်းဆိုင်ရာအကူအညီများပါတယ်ကျွန်တော်တို့ဘက်ကတော့ကုဖာသာကိုလှုပ်ရမယ့်အပိုင်းပေါ့နော်ကုဖာသာကိုလှုပ်ရမယ်ဆိုတဲ့အပိုင်းမှာကျွန်တော်တို့မှာအရေးကြီးတာကဒီအာဂရီလက်စားမှုတက်ဖြည့်ရေးကိစ္စကိုကျွန်တော်တို့ဒရိုင်းတပြည်လုံးကနေပြီးတော့ဒါဟာကျွန်တော်တို့လူအဖွဲ့အစည်းရဲ့တာဝန်ယူမှုပေါ့လေ social accountability ဖြစ်လာစေချင်တာပေါ့
ဒီဟာဥပဒေတွေချမှတ်ပြီးစီမင်းစည်းကမ်းတွေချမှတ်ပြီးတကယ်လက်တွေ့အာဂရီလိုက်စားမှုကျွလုံနေတယ်လို့အဖြစ်ပြီးအရေးယူမှုကရောတကယ်လက်တွေ့ပါလားမလားဆိုတာဘယ်လိုတွေ့မလဲဆိုတာလေးသိချင်တယ
်ပွင့်ပွင့်လင်းလင်းဝန်ခံရမယ်ဆိုရင်တော့ကျွန်တော်တို့လက်ရှိဒီဇဲဥပဒေအနေထားအရဘလို big fish ကိုရစရာတွေ့စရာအကြောင်းမရှိပါဘူး။ဟိုကန့်သက်ချက်တွေကအများကြီးရှိပါတယ်တကယ်တမ်းလက်တွေ့လုပ်မယ်ဆိုလို့ရှိရင်ကျွန်တော်တို့ကဟိုအသေးဖွဲလက်ပေးလက်ယူကိစ္စမျိုးလောက်ပဲကင်တွယ်နိုင်တဲ့အနေအထားမျိုးရှိပါမယ်။ဒါပေမဲ့လည်းပဲကျွန်တော်တို့ရဲ့အခွန်အရောင်းကကျွန်တော်ပြောခဲ့တဲ့2018 action plan ထဲမှာကျွန်တော်တို့ဒီ policy မူပေါင်းတွေနောက်ဒီ legislation နဲ့ပတ်သက်တဲ့ကိစ္စတွေမူပေါင်းတွေပေါ့ဒါတွေဖွံ့ဖြိုးတိုးတက်အောင်လုပ်ရမယ်ဆိုတော့အချက်ချက်ပါအဲ့ဒါသိအရေးကြီးတယ
်အငိမ့်စားဗိုလ်ချုပ်ကြီးဦးအောင်ကြည်အနေနဲ့အာဂတိလိုက်စားမှုတိုက်ဖြည့်ရေးကော်မရှင်ကိုဦးဆောင်ဖို့နိုင်ငံတော်သမ္မတဦးထင်ကျော်ကမနစ်နိုဝင်ဘာလ23ရက်နေ့မှာညွှန်ကြားချက်ထုတ်ပြန်ခဲ့တာပါ လေးချိန်မြောက်ပြင်ဆင်ရေးဆွဲထားတဲ့အဂတိလိုက်စားမှုတိုက်ဖြတ်ရေးဆိုင်ရာဥပဒေတွေအများပြည်သူသိရှိလေ့လာနိုင်ရေးအတွက်ဥအောင်ကြီးဦးဆောင်တဲ့ကော်မရှင်ကပြီးခဲ့တဲ့ဇန်နဝါရီလ16ရက်နေ့မှာထုတ်ပြန်ပေးခဲ့ပါတယ်ခင်ဗျာ
။ကိုဇော်ဝင်းနိုင်တဲ့တင်ပေးပို့ထားတာဖြစ်ပါတယ်။ခုခါမှာတော့ NCA အပြည့်ရဲ့စာချုပ်မှာလက်မှတ်ရေးထိုးဖို့အချိန်ယူရအောင်မယ်လို့ပြောတဲ့တိုင်းဒေသနဲ့ကိုင်ဖွဲ့တဲ့တင်ကိုတင်ဆက်ပေးကြပါမယ်။ဒီဇင်ဘာလအတွင်းတုန်းကသူတို့တပ်ဖွဲ့ဝင်တချို့တပ်ဖြတ်ခဲ့တဲ့ကိစ္စနဲ့တနိုင်ငံလုံးအပြစ်ခတ်တိုက်ခိုက်မှုရဲ့ဆဲရေးသဘောတူညီချက် NGA ကိုပါဝင်လက်မှတ်ရေးထိုးရေးအတွက်အချိန်ယူဖို့လိုအပ်နေတဲ့အကြောင်းကရင်နီအမျိုးသားတိုးတက်ရေးပါတီ KNPP ရဲ့တာဝန်ရှိသူကပြောပါရယ်လောလောဆယ်မှာ KNPP ပါဝင်ဖွဲ့စည်းထားတဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများ Federal Council UNFC မှာမွန်နဲ့လာဟုအဖွဲ့က NGA ကိုလက်မှတ်ရေးထိုးဖို့ဆုံးဖြတ်လိုက်တဲ့အတွက် UNFC တည်မြဲရေးအတွက်ညှိနှိုင်းကြရရရှိလာနေကြောင်းပြောပါရယ်ဒီအကြောင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကပြောပြပေးပါလိမ့်မယ်
ဟုတ်ကဲ့ညီညွတ်တော်တိုင်းရင်းသားလူမျိုးများ Federal Council UNFC ကအဖွဲ့ဝင်တွေဖြစ်တဲ့မွန်ပြစ်သက်ပါတီ NMSP နဲ့လာအိုဒီမိုကရက်တစ်အစည်းအရုံး LDU ဟာတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA မှမကြာခင်ပါဝင်လက်မှတ်ရေးထိုးမှဖြစ်ကြောင်းအင်္ဂါနေ့ကထုတ်ပြန်ကြေညာခဲ့ပါတဲ့ဒီလိုဆုံးဖြတ်လိုက်တဲ့အတွက် UNFC မှာ KNY မျိုးသားတိုးတက်ရေးပါတီ KNPP နဲ့ရခိုင်မျိုးသားကောင်စီ ANC နှစ်ဖွဲ့သာ NCA ကိုလက်မှတ်ရေးထိုးဖို့ကြံရှိနေတာဖြစ်ပါတယ် NCA ကိုလက်မှတ်ရေးထိုးဖို့မဆုံးဖြတ်နိုင်သေးတဲ့အခြေအနေကို KNPP အဖွဲ့ရဲ့အထွေထွေအတွေ့အကြုံဥရွှေမျိုးတန်းကအခုလိုပြောပါတယ်
ကျွန်တော်တို့တော့ဗျာအပေါင်းလုံးပြည်ဆိုင်မှာအပြတ်ပြတ်ကျွန်တော်တို့ကလည်းမပြားပါစီပြတ်တဲ့ကိစ္စရှိတော့ဗျာကျွန်တော်အများကြီးပြောနေတယ်လေးချင်းဆိုတာကအပေါ်ကတော့ဆောက်ပိုင်းလုံးနဲ့လုပ်လို့ရတာမဟုတ်ဘူးဒီစစ်စင်မှာပါလို့အားလုံးကစစ်စင်မှာရှိရမယ်လေအဲ့ဒီကံကတော့ OK လို့ကမှတ်နေရစစ်စင်ဖြစ်တယ်စစ်စင်ကလည်းရောင်းမယ်လို့ကျွန်တော်ယူဆတာအခုဒီတော့တကအစ်မနေကလက်ခံနိုင်တဲ့နေသားရောက်အောင်လုပ်ရဖို့လိုတယ်ဒီလိုစစ်ဆောင်မျိုးဆိုတော့အပေါ်ကစစ်စင်လုပ်ရတဲ့စစ်ဆောင်မျိုးကြီး
ဒီဇင်ဘာလ20ရက်နေ့ကဖြစ်ပွားတဲ့ကရင်နီတပ်ဖွဲ့ဝင်တွေတပ်ဖြတ်မှုကိုစုံစမ်းစစ်ဆေးပြီးမှသာ NCA လက်မှတ်ရေးထိုးရေးကို KNPP ဘဟုကဆုံးဖြတ်နိုင်မှာဖြစ်ကြောင်းဆက်ပြောပါတယ်။ NCA လက်မှတ်ရေးထိုးနိုင်ရေးနဲ့ပတ်သက်ပြီးရခိုင်မျိုးသားကောင်စီ ANC ကိုမေးမြန်းဖို့ဆက်သွယ်ခဲ့ပေမဲ့ဖုန်းခေါ်ဆိုလို့မရခဲ့ပါဘူး။KNPP နဲ့ ANC ပါဝင်ထားတဲ့ UNFC အဖွဲ့ဟာ2015ခုနှစ်က NCA ကိုပါဝင်လက်မှတ်ရေးထိုးတဲ့အဖွဲ့အစည်းတွေကိုအဖွဲ့ဝင်ဖြစ်ကပယ်ဖျက်တာတွေရှိခဲ့ပါတယ်။မွန်နဲ့လာဟုအဖွဲ့တွေလက်မှတ်ရေးထိုးလို့အဖွဲ့ဝင်ဖြစ်ကထပ်မံပယ်ဖျက်ရင် UNFC မူအရတပ်ပေါင်းစုအဖြစ်ဆက်လက်ရပ်တည်ဖို့မဖြစ်နိုင်တော့ပါဘူး။ဒါကြောင့် UNFC ဆက်လက်ရပ်တည်ရေးအတွက်ပြန်လည်ညှိနှိုင်းဖို့လိုအပ်နေကြောင်းဥရွှေမျိုးတန်းကပြောပါတယ်။
ကျွန်တော်မြန်မာမှာဆက်ထားတဲ့ CSC ကမြန်မာပြည်လို့ခေါ်တယ်။ဆက်နေလို့ပြောရမှာမလား။ CSC ကလည်းဟောပုံမှန်ပြန်ရောက်ကြတယ်။ဒီလိုဆက်သွားကြည့်ရအောင်။ဒါဆိုကျွန်တော်တို့ MIDA ဝင
်ဂျိုင်းသားလက်နက်ကိုင်ဖော်ရင်းနဲ့နီးစပ်တဲ့ပြည်တော်စု Institute ကဒါရိုက်တာဦးခွန်ဆိုင်ကတော့မကြာခင်မှာ UNFC အစည်းအဝေးကျင်းပမယ်လို့သိရကြောင်းပြောပါတယ်
။မကြာခင်မှာတော့သူတို့လည်းအစည်းအဝေးလုပ်လိမ့်မယ်ဒီထိုင်းနိုင်ငံမှာ။အဲအချင်းမှန်မှာလုပ်လိမ့်မယ်လို့ကြားတော့ကြားရတယ်။အဲ့ဒီအခြေအနေမှာ NMSB လည်းလာတက်လို့ရတယ် LDU လည်းလာတက်လို့ရတယ်အဲ့သူတို့လည်းမကောက်ဘူး SSPP တောင်တက်လို့ရတယ်ဘာဖြစ်လို့လဲဆိုတော့ SSPP က UNSC ကနေပြီးတော့မှခမရကိုထုတ်ပေးလိုက်ပြီးသူကသူ့ဖြတ်ချက်ကမရှိသေးဘူးအဲဒီတော့သူတို့စီမီလုပ်မယ်ဆိုလို့ရှိရင်လည်းဆက်လုပ်နိုင်ရတော့ဗောဗျာ
UNFC ပြန်လဲအကောင်းဖို့ဆိုရင်မူဝါဒတချို့ကိုစမ်းစစ်ဖို့လိုအပ်မှာဖြစ်ကြောင်းလည်းဥခွန်ဆိုင်ကသုံးသပ်ပါတယ်
UNFC ကလည်းတစ်ဖက်ကသူ့ရဲ့အကူသူကတိုးကျင်တယ်ဆိုလို့ရှိရင်လည်းသူကဒီအဖွဲ့ဝင်ဟောင်းတွေကမကဘူးအဖွဲ့ဝင်တစ်တီပါဝင်နိုင်အောင်သူကသူ့ရဲ့ policy တွေသူ့ရဲ့မူလေကိုတော့သူကပြန်ပြီးတော့မှဆန့်ကျင်ဖို့လိုမှာပေါ့နော်သူ့ရဲ့ပြန်လည်မုန်းမှန်ပြုပြင်ထားတဲ့မူလေကဆွဲဆောင်မှုအကောင်းတယ်ဆိုလို့ရှိရင်လည်းသူ့အနေထားကဆက်သွားနိုင်ကောင်းတော်နိုင်လို့လည်းဒီမှာထင်ပါတယ
် UNFC အဖွဲ့ဟာ NCA စာချုပ်ဖြစ်မြောက်ရေးအတွက်ဆွေးနွေးစဉ်ကအဖွဲ့ဝင်18ဖွဲ့ရှိခဲ့ပြီး NCA လက်မှတ်ရေးထိုးချိန်မှာ9ဖွဲ့သာလက်မှတ်ရေးထိုးခဲ့ပါတယ်လက်မှတ်ရေးထိုးပြီးတဲ့နောက်ဒီ9ဖွဲ့ကိုအဖွဲ့ဝင်ဖြစ်ကပယ်ဖျက်ခဲ့တယ်လို့အဖွဲ့ဝင်တချို့လည်းထပ်မံနှုတ်ထွက်ခဲ့တာကြောင့်အခုအခါမှာ UNFC မှာအဖွဲ့ဝင်4ဖွဲ့သာကျန်ခဲ့တာဖြစ်ပါတယ် UNFC ကနှုတ်ထွက်ခဲ့တဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO ရှမ်းပြည်တိုးတက်ရေးပါတီ SSPP စတဲ့အဖွဲ့တွေဟာဝမိုင်းလာအဖွဲ့တွေနဲ့ပူးပေါင်းပြီးနိုင်ငံရေးဆွေးနွေးရေးကော်မတီ FPNCC ကိုဖွဲ့စည်းထားပါတယ်။ဒီကော်မတီကအစိုးရနဲ့ NCA ပြင်ပကနေနိုင်ငံရေးဆွေးနွေးဖို့အတွက်တောင်းဆိုထားတာလည်းဖြစ်ပါတယ်။
ကမ္ဘာ့သတင်းပေးပို့ထားတာဖြစ်ပါတယ်ခုခါမှာလဲ KNPP တပ်ဖွဲ့ဝင်တဲ့အရဲသားကိုတမတော်ကဖမ်းဆီးထားတဲ့နောက်ဆက်တွဲအခြေအနေကိုတင်ဆက်ပေးကြပါတယ်ကြားပြင်းနယ်လွိုက်ကော်မြို့နယ်တရားရုံးကနေတရားစွဲဆိုပြစ်ဒဏ်ချမှတ်ခံရပြီးတော့အချုပ်ထောင်ထဲထိန်းသိမ်းခံရတဲ့ KNPP လူငယ်များတပ်မကအပါဝင် KNPP တောင်သူလယ်သမားတပ်မကအဖွဲ့ဝင်စုစုပေါင်း900ကိုဒီကနေ့မှလွှဲရစီနဲ့ပြန်လည်လွှတ်မြောက်ပေးလိုက်ပါတယ်KNPP တပ်ဖွဲ့ဝင်3ယောက်နဲ့အရဲသား1ယောက်ကိုတပ်မတော်သားတွေကနေဖမ်းဆီးပြီးတော့တည်ဆုံသွားတဲ့ဖြစ်စဉ်နဲ့ပတ်သက်ပြီးတော့ KNY လူထုအခြေပြုအဖွဲ့ကြီးတွေနဲ့ကြားပြည်နယ်ဆိုရအကြအေးအေးယူဆောင်ရွက်မှုအခြေအနေကိုသဘောတူညီမှုရလို့ဆန္ဒဖော်ထုတ်တဲ့လှုပ်ဆောင်ချက်တွေကိုယာယီရဆိုင်ထားတယ်လို့တပ်မကအဖွဲ့တာဝန်ရှိသူတွေကပြောပါတယ်ဒီကြောင့်ပြည်စုံကတော့ဆက်သွယ်စုံစမ်းထားတဲ့ထိုင်းချေဆိုင်ဗီဒီယိုမြန်မာပိုင်းသတင်းတော့နိုင်ကောင်းကတင်ဆက်ထားပါတယ်
ကြရပြည်နယ်လွိုင်ကော်တရားရုံးကနေငိမ့်စုစီပုံမှန်19နဲ့တရားစွဲဆိုပြစ်ဒဏ်စီရင်ချက်ခံထားရတဲ့တမကဖွဲ့ဝင်လူငယ်5ဦးဟာဒီကနေ့မှပြန်လည်လွတ်မြောက်လာပြီဖြစ်တယ်လို့ကယံမျိုးရညီညွတ်ရေးဥဆောင်ကော်မတီသွေးမှုခွန်တန်းကပြောပါတယ်
ဒါတော့သူရဲ့လူရဲ့စီလို့လူလာတာဖြစ်ပါတယ်ဒါမဲ့ကျွန်တော်တို့ကိုမင်းညာလုံးကသွားပြီးထောင်နေအနာပိုင်နေမိညာတော့သူတို့ပဲချင်းချင်းပြီးလို့မှလည်းဆိုတော့9နိုင်ဝန်းကျင်လောက်ကိုလွတ်ပြပါမယ်လို့ပြောတော့ဒီကနေ့ဒီရဲ့ကျွန်တော်တို့သူဆိုမှုတွေပါလေလောက်မှသူရင်လို့လားဒါသူရင်လည်းပြီးပါလူငယ်တွေကိုမင်းညာနိုင်ခွဲလောက်ကြာထုတ်လိုက်တယ်ကြာ
ကမ္မကဖို့ဝင်9ဦးဖြစ်တဲ့ဒီဒီခွန်ပူပူခွန်ရဲမင်းကျော်မြို့လိုင်ဝင်းခွန်ကျုံဘောတို့ဟာဒီဇင်ဘာ20ရက်နေ့ကကီရင်နီမြူရာသုသက်ရေးပါတီ KNPP စစ်ဖွဲ့ဝင်2ဦးနဲ့အယက်သား10ဦးတို့ကိုတပ်မတော်သားတွေကနေဖမ်းဆီးပြီးတိတ်ဆုံသွားတဲ့ဖြစ်စဉ်နဲ့ပတ်သက်လို့ဒီဇင်ဘာ22ရက်နေ့ကတက်ကြွလှုပ်ရှားသူအယောက်20လောက်ဆန္ဒပြခဲ့မှုမှာဥဆောင်သူတွေဖြစ်ဒီလ9ရက်နေ့မှာဖမ်းဆီးခံခဲ့ရတာပါလူငယ်9ဦးဟာငိမ့်စုစီပုံမှန်19နဲ့တရားစွဲဆိုခံရပြီးထောင်သာရက်20စီရင်ချက်ချခံထားရကနေဒီကနေ့မှလွတ်မြောက်လာတာပါလွိုက်ကော်ကျင်းထောင်သွင်းနေထိုင်နေရတဲ့အချိန်တွေကိုတော့ပြန်လည်လွတ်မြောက်လာတဲ့ကုဒီဒီကခုလိုပြောပါတယ
်ကျွန်တော်တို့လက်ကထောင်ကထောင်ဆောက်ဦးနဲ့ထောင်သားဦးကြီးကမမြောက်ဖြစ်နေအခန်းထဲနေမှလူများနေတယ်ကျွန်တော်တို့ဒီနိုင်ငံကျင်းသားကြတော့ဒီတိုက်ပေါ့နော်ဒီတန်တို့အကန့်အသတ်မရှိတော့နှစ်ကြီးတို့နောက်ယူတူတဲ့လူတွေနောက်ပြည်ထောင်ကျတဲ့လူတွေထားတယ်တိုက်ခန်းမှာပဲကျွန်တော်တို့ထားတယ်ပေါ့နော်တပတ်ဒါလင်းနဲ့ကျူးတာရှိတယ်ကျင်းစာတို့စာအုပ်တို့ channel တော့တွင်တွေ့ရှိတယ်ဒါပေမဲ့ကျွန်တော်တုံခဲ့ရတာစာအုပ်နဲ့ဘုတ်ပင်တော့တွင်ခွင့်မရဘူး။နောက်စာအုပ်ထဲမှာတော့မဟိုထောင်လက်ဆွဲစာအုပ်တော့တွင်ခွင့်မရခဲ့ဘူ
း။အဖမ်းစီကလူငယ်9ဦးကိုတရားရုံးကလေတရားစွဲဆိုစင်သွင်းတရားရုံးရှိဆန္ဒဖော်ထုတ်မှုနဲ့ခွန်တန်းခွန်ပီထူးခူတူးတွေတို့ကိုလွိုက်ကိုရဲတပ်ဖွဲ့ကလေတရားစွဲဆိုရာကနေမနေ့ကပြန်လည်လွတ်မြောက်လာခဲ့ပါတယ်။ဒီလိုလူမျိုးဖို့အတွက် KNPP ကရင်နေမြူရာသုသက်ရေးပါတီနဲ့ကြားပြည်နယ်ဆိုရတို့ကြားတနင်္လာနေ့မှာညှိနှိုင်းမှုတွေလှုပ်ဆောင်ခဲ့ကြတာပါ။ဒါ့အပြင်ကရင်နေလူစုခြေပြုဖွဲ့စည်းတွေနဲ့ပြည်နယ်ဆိုရကြားဆွေးနွေးချက်သဘောတူညီမှုတွေကိုတော့ကရင်မြူရာညီညွတ်ရေးဥဆောင်ကော်မတီသွေးညှိမှုခွန်တန်းကခုလိုပြောပါရစေ။
ကျွန်တော်တို့လာညှိနှိုင်းတဲ့ပြည်နယ်ဆိုရရဲ့ကံလန်းချက်ထက်မှာပါပါလဲကျွန်တော်ဒီဖြစ်စဉ်မှာအရသာတည်ဆုံးတယ်ဆိုတာကိုသူတို့ပြောင်းပြင်ထောက်ခံပေးမယ်ပြီးတော့ကင်ဂျီဗီတာဖွဲ့ဝင်တောင်းရမယ်အရသာတရားတည်ဆုံးတဲ့ကိစ္စကိုပြည်ပြည်အရေးယူမှုတွေတန်းတော်ပြန်လုပ်နေတယ်ဆိုရင်တော့သူတို့ကအဲ့ဒီအချင်းကြီးကိုဒီဒီလူစုပြောင်းပြင်ထောက်ခံပေးမယ်အခုကတော့ကျွန်တော်တို့အဲ့လိုမျိုးသူတို့လုပ်ပေးမယ်ဆိုရင်သူတို့ပြောင်းပေးနေတဲ့ဆန္ဒပြမှုတွေကိုဖိတားရဆိုင်ပြလို့ရမလားဆိုမှကံလန်းလာတဲ့အတွက်ကျွန်တော်တို့ကလည်းပြောင်းမှုဆက်သွယ်မှုကလည်းလုပ်ပေးပြရမယ်ဆိုတောင်းဆိုချင်တဲ့ကျွန်တော်တို့ဒီပေါ်ပြင်ရထားတဲ့အတွက်အခုကကျွန်တော်စောင့်ကြည့်ရမယ်အချိန်ဖြစ်သွားတယ်
KNPP စစ်ဖွဲ့ဝင်တအုပ်နဲ့အယက်သားတအုပ်တည်ဆုံမှုဖြစ်စဉ်နဲ့ပတ်သက်လို့မြန်မာတပ်မတော်ကလည်းစစ်ခုံရုံးဖွဲ့ပြီးစစ်စစ်နေစေလို့ KNPP သာဝန်ရှိသူတွေကပြောပါတယ်။ကြားပြည်နယ်ကနိုင်ငံရေးပါတီတွေလူငယ်တပ်မကအဖွဲ့တွေနေနဲ့ကတော့ KNPP စစ်ဖွဲ့ဝင်တအုပ်ပါဝင်အယက်သားတအုပ်တည်ဆုံမှုဖြစ်စဉ်နဲ့ပတ်သက်လို့အရေးယူပေးဖို့နီလန်းတွေ့တွေ့နဲ့ရေးဆိုသွားမယ်လို့လည်းကရင်လူငယ်ဖွဲ့ဝင်တွေကပြောပါတယ်ခင်ဗျာ။
နိုင်ငံရေးသတင်းပေးပို့ထားတာဖြစ်ပါတယ်။ VOA ကနေမကြခင်မှာထုတ်လွှင့်ပေးမယ့်ဒုတိယပိုင်းစီစဉ်နေမှာတော့မြန်မာလူထုနဲ့ကျန်းမာရေးကဏ္ဍအပတ်စဉ်အားစားကဏ္ဍစာတွေကိုလည်းနှာစင်ကြဖို့ရှိပါတယ်ရှင
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို5ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00ကနေ9:00အထိလိုင်းဒိုမီတာ32 40 48အပြင် ဒုတိယနိုင်ငံဝက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နိုင်ကနေ9နိုင်အတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နိုင်ခွဲကနေ9နိုင်အထိအစီအစဉ်ကိုတော့လိုင်းတို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နိုင်ကနေ10နိုင်အထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းမှာတော်တာရှင်များရှင်2018ခုနှစ်ဇန်နဝါရီလ24ရက်ဗိုလ်တုနေ့ညပိုင်းအတွက် VOA မြန်မာပိုင်းစီစဉ်ထုတ်လွှင့်ချက်တွေကိုတောတာရှင်နေနားဆင်နေကြတာဖြစ်ပါတယ်။အခုဆက်ပြီးတော့ည10နာရီထိလိုင်းတိုမီတာ1925 32တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ်စီစဉ်နေမှာဆိုရင်တော့မြမအုပ်ချုပ်ရေးလက်ရှိနဲ့ရှေ့လားလားအပိုင်းနှစ်ခေါင်းစဉ်နဲ့ပတ်သက်ပြီးရော
ရေဘူးအားဖြင့်တော့အရင်တုန်းကမြို့နယ်အထွေထွေအုပ်ချုပ်ရေးဘူးကနေခန့်ထားတာကနေအခုနောက်ပိုင်းမှာတော့စေအီစုလိုက်ရွေးကောက်တင်မြောက်တဲ့စနစ်နဲ့လုပ်တယ်ပေါ့ဒါပေမဲ့သူတို့ကနေရွေးကောက်တင်မြောက်တာမဟုတ်ဘူးစေအီစု
ဒီဘဝမဂ္ဂဇင်းအက်ဒီတာဟောင်းဦးတင်မောင်တန်းကခုလိုပြောသွားတာကိုဦးကျစန်သားရဲ့မြန်မာရေးသုံးသက်ချက်မှာအပြည့်စုံနားဆင်ကြဖို့ရှိပါတယ်ခုဒါပြင်မြန်မာလူထုနဲ့ကျန်းမာရေးအစီအစဉ်အပတ်စဉ်အားကစားကဏ္ဍတို့ကိုလည်းနားဆင်ကြမှာပါအခုရင်ဆုံးတော့မြန်မာလူထုနဲ့ကျန်းမာရေးအစီအစဉ်ကိုတင်ဆက်ပေးကြပါတယ်ဒီတစ်ပတ်အစီအစဉ်မှာတော့သွားနဲ့ကရင်ကျန်းမာရေးအကြောင်းကိုတင်ဆက်ပေးကြပါတယ်သွားနဲ့ကရင်ကျမ်းမာရေးဟာဒီသွားနဲ့ကရင်အတွက်သာမကခန္ဓာကိုယ်အတွင်းကျမ်းမာရေးအတွက်ပါရေးကြတာကြောင့်ဂရုစိုက်ထိမ့်သိမ့်တဲ့အကြောင်းထောက်တာသက်စော်ကဆွေးနွေးထားပါတယ်ရှင
်သွားနဲ့ကရင်တန်ရှင်းကျမ်းမာနေအောင်ဂရုစိုက်ခြင်းဟာခန္ဓာကိုယ်ရင်းမှာဖြစ်ပေါ်လာမဲ့ယောဂါတချို့ကိုလည်းကာကွယ်ရာရောက်တယ်လို့ကျန်းကျင်သူတွေကပြောကြပါတယ်။ကရင်တန်ရှင်းကျန်းမာမှုမရှိခဲ့ဘူးဆိုရင်ခန္ဓာကိုယ်ရင်းမှာဘလို့ယောဂါတွေဖြစ်စေနိုင်ပါတယ်လို့မေးကြည့်တဲ့အခါမှာတော့သွားနဲ့ကရင်ဆရာဝန်ကြီးဖြစ်သူပမောက္ခဒေါက်တာဒေါ်ဆွေဆွေဝင်းကအခုလိုပြောပါတယ်
ကိုယ်သွားနေကရင်ကျမ်းမာဖို့ဆွဲနေမှာတဖုံးတွေကောင်းရမယ်တချေတွေကောင်းရမယ်နောက်ကသွားရောသွားပိုးစားမရှိရဘူးပေါ့ဆိုတော့ခုတက်ပြီးကိုယ်စားနေဆက်ဆက်မှုတွေးပဲဆိုရင်ကိုယ်စားလိုက်တဲ့အခါကျရင်တချေတွေမကောင်းတော့ဖိုးယောဂါတွေဖြစ်လာနေတာပေါ့နော်တချေတွေမကောင်းဘူးဆိုတော့ရေစီကံမျိုးယောဂါကိုကြားဘူးမှာပေါ့နော်ရေစီကံမျိုးယောဂါတဖုံးယောဂါတွေဖြစ်လာတာအဲ့လိုဖြစ်လာပြီဆွဲခါကျတော့ဖြစ်လာဆိုအဲ့တဖုံးယောဂါဖြစ်တဲ့လူတွေရဲ့ထွက်တဲ့ဒီစိတ်တောက်တွေရှိတာပေါ့နော်ယောဂါမှာအဲ့ပိုးမွှားထုတ်တဲ့စိတ်တောက်တွေအဲ့စိတ်တောက်တွေကခန္ဓာကိုယ်ယောဂါပါသူဖြစ်စေတိုင်းနေနော်ဆခနာကိုဆိုခမဆိုပေါ်လေမှာအဆုံယောဂမျိုးပုံပြစ်ကလေးမွေးတာမျိုးတို့ပေါ့နောက်သူဆိုချင်ပန်ခရက်ကင်ဆာကြောင့်ဖြစ်တယ်လို့ပြောကြတယ်ပေါ့ဆိုတော့အဲ့တော့ကတွင်ကျမခြင်းကြောင့်မလို့ပေါ့ကတွင်ကျမရေကူးဆိုင်ခြင်းအဖြစ်ခန္ဓာကိုယ်ကျမရေလည်းကောင်းနိုင်တာပေါ့နော
်ကွန်ဆာတော်နဲ့ဆလိတ်တောက်တုံးတာတွေဟာတောင်းတဲ့ကရင်ကျမရေကိုထိခိုက်စေတဲ့အလေးချက်တွေဖြစ်ပါတယ်ကရင်ယောဂတွေအပြင်ခန္ဓာကိုယ်ရင်းယောဂတချို့ကိုလည်းဖြစ်စေနိုင်တယ်လို့ဒေါက်တာဒေါ်ဆွေဆွေဝင်းကပြောပါတယ်
ကွန်ဆာတဲ့ဆလိတ်တောက်တဲ့ဆွေးနေမှာနှစ်ခုစလုံးကတော့ဆေးလေးဆွေးရည်ကြီးနဲ့ဆက်ဆက်မှုရှိတာပေါ့နော်ဆိုတော့တစ်ချိန်တုန်းကကျမတို့ဘယ်လိုဆိုဆိုဆေးကွန်းနဲ့ဆေးလေးကိုဘယ်လိုခွဲထားလဲဆိုတဲ့ခါကျတော့ဟိုကွန်ဆာတဲ့ဟာမျိုးကြာကျွန်တော် smokeless တို့ပဲကိုလို့ခေါ်တာပေါ့အငွေ့မထွက်တဲ့ဆိုဆေးရည်ဆေးရည်ကြီးမျိုးစုံဆေးရည်ကြီးစားနေပေါ့လေအငွေ့မထွက်ဘူးဆိုတော့ဝါတာပေါ့နောက်ချို့ကြော်လေကွန်းရလို့ထည့်ပြီးဝါတာရှိတယ်ချို့ကြော်လေဆေးကိုရှာအောင်မှငုံတာတွေရှိတယ်ဒါချို့နိုင်ငံတွေမှာတပြိုးပေါ့ဒီဘောက်နိုင်ငံမှာကွန်းစားတယ်ပေါ့နော်နောက်ဆေးလေးကြတော့ smoke to bay ကိုလို့ခေါ်တာပေါ့သူအငွေ့ထွက်တာပေါ့နော် burn to bay burn ဖြစ်သွားတာပေါ့သူမိနေရှူတာဟုတ်ဆိုတော့အဲ့ခါကျရင်တစ်ခုစလုံးမှာကိုပဲသူဒီတဘဲကူနဲ့ပတ်သက်တဘဲကူမှာကိုပဲကွန်းထဲမှာကိုဒီ sorry ဒီဆေးရည်ကြီးထဲမှာကိုပဲကာစီနိုဂျင်တို့ခေါ်တဲ့ကင်ဆာကိုဖြစ်စေနိုင်တဲ့ဓာတုပစ္စည်းတွေအများကြီးပါတယ်အမျိုး200လောက်ကိုရှိတယ်။နော်အဲ့ဒါရှိကြမလို့ဆေးလေးပက်တော့တော့ကိုမဲ့ဆာဆာဒီဆေးလေးကြီးဆေးရည်ကြီးပါခြင်းအဖြစ်သူကဒီကာစီနိုဂျင်ကင်ဆာဖြစ်စေတဲ့ယောဂါတွေပေါ့ဆိုအဲ့ဒါတွေအားလုံးကဖြစ်ကိုဖြစ်လာတာ။ဟိုသူကပါးစပ်ထက်မှဆိုရင်တော့ကွန်းကြတော့ပါးစပ်ထက်မှငုံနေဝါတယ်ဆိုတော့အဲ့မှာကျအဲ့ဒါလေသူကဒီပစောင်းလေးကိုတောက်လျှောက်တော့ irritation စီရပြီးတော့မှ cancer ဆိုဖြစ်ဆိုရင်ဖြစ်သွားစေနိုင်တာပေါ့။အဲ့ဒါဆီလီတာကလည်းအဲ့လိုလည်းဖြစ်တဲ့အပြင်ကိုသူအဆုတ်ယောဂါပါဆုတ် cancer ပါဖြစ်စေနိုင်တာပေါ့ဆိုတော့နှစ်ခုစလုံးကဘလို့မှကိုကောင်းကျိုးကိုဖြစ်နိုင်တာ
။သွားနေကရင်ကျမ်းမာရေးကိုဂရုစိုက်တဲ့နေရာမှာကွန်းရနဲ့ဆလိတ်ကိုရှောင်ကြဉ်ဖို့လိုအပ်တယ်လို့နီးစနစ်မှန်မှန်နဲ့သွားတိုက်ဖို့လည်းလိုအပ်ပါတယ်။စနစ်မှန်သွားတိုက်နည်းအကြောင်းကိုမေးကြည့်တဲ့အခါမှာတော့ဒေါက်တာဒေါ်ဆွေဆွေဝင်းကအခုလိုပြောပါတယ်။
များသောအားဖြင့်ကျမတို့ကဘယ်လိုတိုက်ကြလဲဆိုတဲ့ခါကျတော့ဒါတူတူကိုကိုအေးဆုံးမသွားတိုက်သွားစီလို့တက်လက်ပြတိုက်ကြတာပေါ့လူပြိုးတိုက်ကြတာပေါ့နော်ဆက်ဖို့ဆက်လူတိုက်ကြငေးပြီးတိုက်ကြတာပေါ့အောက်ဆိုလဲအောက်ကငေးပြီးတိုက်ကြဆိုတော့တကယ်တမ်းကတက်လို့လဲဆိုအပေါ်သွားဆိုရင်ဖုံးကိုဖိမယ်အောက်ကိုဆွဲကြမယ်နော်ဒါကြပါပါစကြီးဆိုရှာမှာပါစကဟာပြခကြတယ်အပေါ်ဆိုရင်အောက်ကိုဆွဲကြမယ်နော်ဘေးဆိုရင်လဲဒီလိုပဲအပေါ်ကအပေါ်ကနဲ့အောက်ကိုဆွဲကြအေးတော့လမောင်းရင်တိုက်တဲ့နေရာမှာကျွန်တော် drift နေပဲတောင်းရမှာပေါ့နော်ဒီကအတွင်းနဲ့ဆိုရဲဒီလိုတိုက်မယ်အထက်ကိုလိုတိုက်မယ်ဒီထက်အောက်ကဆိုအောက်ကနဲ့အပေါ်တိုက်မယ်အထက်အောက်တိုက်တဲ့ဆွဲနေရာမှာဒီလိုသွားစီပြီးလိုတိုက်တာပြောတာမဟုတ်ဘူးနော်အပေါ်သွားကိုအောက်ကိုဆွဲမယ်အောက်သွားကိုအပေါ်တင်မယ်အတွင်းနဲ့တိုက်မယ်အတွင်းနဲ့တိုက်မယ်အပြင်ကိုလည်းတိုက်မယ်လိုတိုက်မယ်နည်းနည်းနဲ့တိုက်ရဒါကပြီးသွားပြီတိုက်ပြီးသွားသွားတိုက်ပြီးမဲ့လေပိုးစားတာပဲလို့ပြောတယ်ကြားဥမှာပါနော်သွားရကောင်းတိုက်တာပဲပူစားတာပဲဆိုသွားကြားတွေမှာအစာရေကြံလို့ဖြစ်တာဆိုသွားကြားလေးကိုလည်းသွားဖို့ကြိုးရည်ရှိပါတယ်အဲ့ဒါနဲ့ထုတ်လုပ်ပေးရမယ်အစာမကြောင်ထားရမယ်သွားဖို့ကြိုးဆို floss လေးပေါ့ dental floss လေးဒါ dental floss လေးပေါ့နော် floss လေးကကျွန်တော်ဒီသူ blade လေးရှိတယ် blade လေးနဲ့ကျွန်တော်ကဖြတ်လိုက်တာပကူဒိုးတော့ဖြတ်မှာကြိုးနဲ့ဖြတ်လိုက်အဲ့ floss လေးကိုပဲကျွန်တော်ကဒါကျွန်တော်သွားဆိုချင်နည်းနည်းလေးလှုပ်လိုက်ပြီးအပေါ်သွားဆိုရှင်ဒါလေးနဲ့အပေါ်တို့ထည့်လိုက်မယ်နော်ထည့်ပါခိုးပဲဒီအောက်ကိုပြရမယ်အောက်ကတည်းကခွဲတဲ့ကိုဆွဲမယ်ပြီးတော့မထုတ်လိုက်နော်ဆိုတော့အဲ့တော့သွားကြားထဲမှာရှိအစာတွေရလဲအကုန်လုံးကို floss လုပ်ရမယ်ဆိုတော့အမြဲတမ်းလှုပ်ထိုင်သလားဆိုတဲ့အခါမှာအဓိကတော့ညဘက်ပေါ့ညအိပ်ရဝင်တဲ့ခါကျရင်ဘာမှအစာမစားတော့ဘူးဆိုတော့သွားတိုက်ပြီး floss လေးလုပ်ပေးလိုက်ဘာမှမဖြစ်ဘူးသွားကတခါသေချာလှုပ်ထားလို့ရှိရင်လေမှန်မှန်သာပြဒုက္ခမပေးတော့
တောင်းတဲ့ဂရင်းချက်မကြီးဟာတောင်းတဲ့ဂရင်းတက်တာမကပဲခန္ဓာကိုယ်ရင်းချက်မကြီးအတွက်ပါအရေးကြီးတာကြောင့်ဂရုစိုက်ထိမ့်သိမ့်တဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်းဆိုပ
ါထဒါတန်းဆိုတင်ဆက်ထားတဲ့မြန်မာလူထုနဲ့ကျန်းမာရေးအစီအစဉ်ကိုနားဆင်ကြကြတာဖြစ်ပါတယ်ဖီဝေကနေဗုဒ္ဓနေ့ညပိုင်းအစီအစဉ်ကိုဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ခုတခါမှာတော့မြမအုပ်ချုပ်ရေးလက်ရှိနဲ့ရှေ့အလားလာအပိုင်းနှစ်ကောင်းစင်းနဲ့ဦးကျော်စံတာရဲ့မြမရေးတုံးသက်ချက်ကိုတင်ဆက်ပေးကြပါမယ်။မြမနိုင်ငံအုပ်ချုပ်ရေးပုံမတူးတက်ကောင်းမွန်လာဖို့အတွက်အုပ်ချုပ်ရေးကဏ္ဍမှာနိုင်ငံသားများပါဝင်ဆုံးဖြတ်နိုင်ခွင့် Citizens Engagement ကိုတိုးမြှင့်ပေးဖို့လိုအပ်ပြီးတော့ဒီကိစ္စဟာပြည်သူလူထုရဲ့သတင်းရယူပိုင်ခွင့်နဲ့ဆက်ဆက်နေတယ်လို့လည်းမြမရေးတုံးသက်သူဦးတင်မောင်တန်းကပြောပါရယ်။မြမနိုင်ငံဆိုင်ရာမူဝါဒတွေကိုရေးသားလေ့လာတင်ပြနေတဲ့တင်မဝအက်ဒီတာမြသမဝအက်ဒီတာဟောင်းဦးတင်မောင်တန်းနဲ့ဦးကျော်စံသားတို့ဆွေးနွေးတုံ့သက်ထားတာကိုနားဆင်ပါရှင
်။ဟုတ်ကဲ့ပါမယ်။ဥစွာရဲပထမဆုံး local administration ပေါ့။ရကြီးရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့လေလူတွေမကျေနပ်မှုတွေကြားပါရဲ
။ဟုတ်ကဲ့။
ဆရာအဲ့ဒီဟာဘလို့ဖြစ်ပေါ်တိုးတက်နေလဲဆိုတော့အခြေအနေကိုအကြမ်းမြင်ပထမဆုံးပြောပါဆရာခက်တူတို
့။ဟုတ်ကဲ့။ရေဘူးကအဖြစ်တော့အရင်တုန်းကမြို့နယ်အထွေထွေအုပ်ချုပ်ရေးဘူးကနေခံထားတာကနေအခုနောက်ပိုင်းမှာတော့စေစုလိုက်ရွေးကောက်တင်နောက်တဲ့စနစ်နဲ့လောက်တယ်ပေါ့။ဒါပေမဲ့သူတို့ကနေရွေးကောက်တင်ပြောက်တာမဟုတ်ဘူး။စေစုလိုက်အိမ်တော်ဦးစည်းတဲကတယောက်ကိုပဲစေစုဘူးဖြစ်နေရွေးကောက်တင်ပြောက်ရတယ်။စေစုဘူးတွေကတစ်စက်တခါ तू ကကြေးရွာအုပ်စုအုပ်ချုပ်ရေးဘူးကို तू ကရွေးကောက်တင်ပြောက်ရတယ်။စနစ်ကအဲ့လိုလောက်ထားတယ်။လောက်ခါတကြမို့ပြည်သူကနေတိုင်းတင်ပြောက်တာမဟုတ်ပြန်ဘူး။အကောင့်ဘက်ကဆိုလို့ရှိရင်တော့ခန္ဓာချင်းမဟုတ်တော့ဘဲနဲ့ရွေးကောက်တင်ပြောက်တော့စနစ်ကိုရှေ့ရှုလာတယ်။
ခန္ဓာတူလာပြီပေါ့။
အဲဒါပဲအားနေချက်အနေနဲ့ပြောရလို့ရှိရင်တော့ဒါဒီလူတို့ကတည်းရိုက
်ကြောလူတို့ဆိုတဲ့နေရာမှာလူငယ်တွေအိမ်တော်သားသမီးတွေနောက်ကအမျိုးသမီးတွေသူတို့ရဲ့အခန်းကဏ္ဍများသောဗမာပြည်မှာကအိမ်တော်ဦးစီးကအမျိုးသားတွေတကြီးတွေဖြစ်နေတော့အဲလူငယ်နဲ့အမျိုးသမီးတွေအခန်းကဏ္ဍနဲ့မိမ့်မိန်သွားတာပေါ့
။မိမ့်မိန်တာပေါ့။ तू ကအိမ်တော်ဦးစီးလို့သတ်မှတ်တဲ့ခါကျတော့လူကြီးတွေကပဲရွေးကောက်ခံရတဲ့လူတွေဖြစ်သွားတယ်။လူငယ်တွေနဲ့အမျိုးသမီးတွေမပါတော့
။အဲ့ဒီဟာကိုခွင့်ပြုဖို့ဘာများအခက်အခဲရှိသလဲအဲ့ဒီတော့အဲ့ဥပဒေဆွဲတော့သတိမထားမိကြဘူးလားအဲ့လူတွေကဒါပေးလိုက်ဘာများအခက်အခဲရှိလဲအမျိုးသမီးတွေလူငယ်တွေ individual ပေါ့တူးချင်းမဲ့အနေနဲ့ပေးရပါဆိုရင်တ
ူးချင်းမဲ့အနေနဲ့ပေးတဲ့အခါမှာနောက်ပိုင်းမှာလေးလာသုံးသက်တဲ့တခုစိုးရင်ချက်ပေါ့နော
်
ဒီဒေတာကျွန်တော်တို့ဒီရရွာအတိုင်းဝင်းနေလဲပြောရင်တော့နိုင်ငံရေးရကွဲပြားမှုဖြစ်သွားမှလဲစိုးရင်ချက်တခုရှိတယ်ရရွာအတွင်းထဲမှာ community တွေမှာစီးလုံးနေတာရနေပါတီ line တွေဝင်လာမယ်ဆိုရင်ဒီရရွာအတွင်းစီးလုံးညီညွတ်မှုတွေပဲပြသွားမလားဆိုတော့စိုးရိမ်ချက်တွေလည်းရှိနိုင်တယ်ပေါ့နော်။ဒါကလည်းအလေးထားစဉ်းစားတိုက်တယ်လို့ကျွန်တော်ပုံကိုရေးရတယ်ကျွန်တော်ထင်တယ်။ဘာကြောင့်လဲဆိုရင်မြမလူဖွဲ့စည်းဟာအင်မတန်တူနဲ့တူယုံကြည်မှုမှာလိမ့်လာချက်တွေအရာဆိုလို့ရှိရင်တော့အားနည်းတယ်လို့ကျွန်တော်တို့ပြနေတယ်။ပြီးရင်အခုလိုအခုပြောင်းချိန်မှာညီညွတ်ရေးနော်ပြီးရင်ကျွန်တော်တို့ဒီလူမှုအရင်းနှီးပေါ့ရှိနေတဲ့လူမှုအရင်းနှီးကိုဆက်ပြီးထိန်းသိမ်းထားနိုင်ဖို့ရေးလို့အပ်တယ်နိုင်ငံရေးလမ်းကြောင်းတွေဝင်လာတဲ့အတွက်ကြောင့်မို့ကွဲပြားသွားမှာမျိုးတွေဒါဒီလိုလဲချင့်ချင်ရမယ်ပို့တော့လေ မကြီးရွယ်ပဲနဲ့ကြီးရွယ်တယ်လို့တော့ကျွန်တော်မထင်ဘူးကြီးရွယ်ပဲနဲ့လူငယ်တွေနဲ့အမျိုးသမီးတွေလုံနိုင်ကြညာရှိတဲ့တွေကိုကြံနေရတာကတော့တိုင်းပြည်အတွက်ဆုံးရှုံးမှုတစ်ခုလို့ပြောရပါမယ
်အစီအစဉ်မသွားခင်မှာအဲ့ရကြေးဆိုလို့အစည်းအဝေးတိုင်ရတဲ့ကိစ္စကိုထိဆက်ပြီးရှိနေကြဆရာ
ဥပဒေ2012ဥပဒေထဲမှာတော့အစည်းအဝေးကိစ္စတွေကိုရက်ရွာအုပ်ချုပ်ရေးမှုကျေးရွာအုပ်ချုပ်ရေးမှုတွေဟာလုံးဝမယ်ဆိုတဲ့ဟာတော့သူကပါတယ်ဒါပေမဲ့လို့ဟိုဖြတ်ပြီးဖြစ်တဲ့အတွက်ကြောင့်ဒါတော့အကျိုးမဝင်တော့ဘူးလို့ကျွန်တော်ထင်တယ
်တချို့သူဒေသတွေကလွယ်လို့ပေါ့လို့ထင်
တယ်ဟုတ်တချို့သူကစည်းကိုတိုက်ဖို့မလိုဘဲနဲ့အဲ့ဒီကျေးရွာအုပ်ချုပ်ရေးမှုဥပဒေမှာဟိုကကျေးရွာတွေကိုစိမ့်တရံဝင်လာလို့ရှိရင်အစီအခါမယ်ဆိုတဲ့တာဝန်ကိုသတ်မှတ်ထားပြီးသားရှိတယ်ဆိုတဲ့အတွက်ကြောင့်မို့လို့ဟုတ်လို့ကျွန်တော်အိမ်တော်စုစင်းကရဧည့်စင်းရတိုင်နေရတဲ့အထိမလို့အပေါ့ဘာဆိုကြေးပါဆိုတဲ့အထက်မှာတော့ဘသူဒီဇိုင်းလဲဆိုတာ
သူသိ
နေကြတာပေါ့နော်ဆိုတော့ပါပြီးသားပါဟု
တ်ကဲ့ဆိုတော့ရကြေးပြီးတော့ကြေးရွာစုအုပ်ချုပ်ရေးဘူးအဲ့ဒီအထိကတော့ဒ
ါခေါ်တာရေးောက်တဲ့
သူတို့အထက်မှာသူတို့ကညွန်ကြတာကြတော့မြို့နယ်အုပ်ချုပ်ရေးကြတော့ဒါထွေအုပ်ရဲ့အရာရှိပေါ့
မှန်ပါလေမှန်ပါလေမြို့နယ်အုပ်ချုပ်ရေးမှုတွေအောက်မှာသူတို့ဒီကြေးရွာစုကျေးရွာဟုတ်က
ြအဲ့ကျေးရွာကဒေသခံမိသားစုကအကြီးအကဲတွေကရွေးကောက်တယ်ပဲထားပါတော့ဒါလည်းဒီမိုကရေစီရောပါတော့ပေါ့လေသူတို့တွေရောဘယ်တိုင်းတားထိလွတ်ပိုင်ခွင့်ရှိပါသလဲဥမာရက်ကွက်တွင်ကျေးရွာဒရင်းမှာသူတို့တာရေးနိုင်ရေးကတော့ဒါမြမရွေးတာသူတို့ကသူတို့လုပ်နေကြတာပဲဒါပေမဲ့အရေးကြီးတဲ့စီးပွားရေးကိစ္စဆုံးဖြတ်စရာတွေဖြစ်လာမယ်ဥမာပြန်ကျေးရွာတွေကစီးပွားရေးအရင်းမြင်းနဲ့ပတ်သက်ပြီးတော့ဆုံးဖြတ်မဲ့ကိစ္စအဲ့ဒါတွေကြတော့
တော်တော်များများလုတ်ပိုင်ခွင့်ပေးထားတာရှိပါတယ်ဥမာလေယာမြေစီမံခန့်ခွဲမှုကော်မတီရဲ့ဥက္ကဋ္ဌတွေဆိုလို့ရှိရင်ဒါခုနပြောတဲ့ကြေးရွာစုအုပ်ချုပ်ရေးမှုတွေကအဓိကစကားပြောလာတယ်အဲဒါကသူတို့ရဲ့လေယာလုပ်ငန်းတွေပေါ်မှာပိုင်ဆိုင်မှုတွေပေါ်မှာအင်ပဒတက်ရောက်မှုကြီးမားတယ်ဒါက
ဟုတ်လို့လားဆရာမြန်မာနိုင်ငံမှာအဲ့ဒီလေယာမြေသိမ်းယူမှုနဲ့ပတ်သက်ပြီးတော့ပြန်မပေးတာတွေတပ်ပိုင်မြေတို့ကော်မတီတွေကအတင်းယူတာနဲ့ပတ်သက်ပြီးတော့တော်လေးပြဿနာရှုပ်ထွေးနေတယ်အဲ့ဒီကိစ္စကိုကြေးရွာအစင်ကပြည်သူရွေးကောက်တင်မြောက်တဲ့လူကဆုံးဖြတ်ပိုင်ခွင့်ရှိပါလား
သူတို့ကြေးရွာထဲမှာရှိတဲ့မြေကိစ္စတွေကိုတော့ဆုံးဖြတ်နိုင်တယ်လို့ကျွန်တော်ယူဆတယ်ဒါပေမဲ့သူကကန့်သတ်ချက်ရှိတယ်ဥမာကျွန်တော်မှတ်မိလို့ဆိုရင်နေက9ဧကနဲ့9ဧကအထက်ပေါ့နော်နေကအောက်ဆိုရင်ခေအစစ်မှာဆုံးဖြတ်လို့ရတယ်9ဧကအောက်ဆိုရင်ကျွန်တော်တို့ပြည်နယ်နဲ့တိုင်းဒေသကြီးအစစ်မှာဆုံးဖြတ်လို့ရ9ဧကအထက်ဆိုရင်သူကဘိုးကပဲဆုံးဖြတ်တယ်ဆိုတဲ့အခါကျတော့အဲ့ဒီရဲ့လုံပုံကိုင်းပုံလမ်းကြောင်းတစ်ခုလုံးကိုလည်းဟိုတွဲချိတ်ထားတာရှိတယ်ပေါ့ဒါကခုနကကြေးရွာအုပ်ချုပ်ရေးမှူးဆိုင်ရာဥပဒေနဲ့တော့မပတ်သက်ဘူးပေါ့နော်သို့တော်လည်းဖွံ့ဖြိုးတိုးတက်မှုဆိုင်လာတဲ့ကိစ္စပေါ့ဆရာမေးတဲ့ကိစ္စအဲ့ဒီကိစ္စအဲ့ဒါတွေကိုဖြေလျှော့ဘူးလားမဖြေလျှော့ဘူးလားဆိုတော့ကြတော့လေခုနဗဟိုနဲ့တိုင်းဒေသကြီးကြားမှာပတ်သက်မမတ်လုပ်တဲ့ဌာနတစ်ခုပြန်လည်းစဉ်းစားလိုက်ဟာလိုလာပြန်ရောဒီကိစ္စဒီအရေးအစွတ်လက်ထက်တွေကရှိနေခဲ့တဲ့ပြဿနာပေါ့နော်အခုဆိုရလဲဆက်ပြီးစဉ်းစားရမယ်ဆရာပြောတဲ့ဟာ
ဟုတ်ကဲ့တော်တခုကထွေအုပ်ထွေအုပ်ကလည်းပဲစစ်ဘက်ကရွေးတဲ့လူဆိုတော့ပေါ့လေသူရဲ့ order from ဦးစီလို့တော့သုံးသပ်ကြတာပေါ့အရင်ကတော့စစ်ဘိုးတွေကိုရင်စီးရတာပေါ့ဆိုတော့အခုခါမှာအဲ့ဒီဒေသနာအုပ်ချုပ်ရေးတွေထဲမှာစစ်တပ်ရဲ့တပ်ရဲ့အခန်းကဏ္ဍကိုလုံအောင်မင်းမင်းသွားပြီးလုံအောင်ပြတ်ကွဲသွားပြီးပြောလို့ရလားဆရာ
ကျွန်တော်သိတော့ပါပါတလောက်ပဲလုံချိုရေးကိစ္စအတွက်ပြီးတော့ပေါ့နော်လုံချိုရေးကိစ္စကတော့ပြည်နယ်တိုင်းဒေသအစ်စ်လုံချိုရေးဝန်ကြီးရဲ့အောက်မှာတော့ဒါတွေအကုန်လုံးကရှိတယ်ဒါပေမဲ့ဒီရေးဝင်ကြီးအောက်မှာကဌာန၅ခုအဓိကဌာနရေးရှိတယ်ပေါ့နော်။အမရေခုနကြွားတဲ့ထရေအုပ်ပေါ့။နောက်တစ်ခါ SP လို့ပြောတဲ့စုံစမ်းစစ်ဆေးရေးပြီးရင်အခြေဦးစီးဌာနနဲ့မိသက်ပေါ့။နော်။ဆိုတော့ဒီတပ်ဖွဲ့တွေနဲ့ပတ်သက်တဲ့ကိစ္စတွေအကုန်လုံးကတော့ထရေအုပ်ချုပ်ရေးဦးစီးဌာနနဲ့မဆိုင်။ထရေအုပ်ချုပ်ရေးဦးစီးဌာနရဲ့အဓိကတာဝန်ကတော့သူကပေါင်းစပ်ညှိနှိုင်းတာပဲ။မြို့နယ်အဆင့်မှာဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေကိုလုပ်တဲ့အခါမှာအဲ့ဒီဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းဆိုတာကလည်းသက်ဆိုင်ရာပြည်내တဲ့တိုင်းဒေသအစိုးရနဲ့ဆက်ဆံတယ်။သူတို့လှုပ်ချင်တာတွေကိုသူကဒီဌာနတွေနဲ့ပေါင်းစပ်ညီနိုင်ပေးတဲ့အလုပ်ပဲ။ဒါပေမဲ့သူကအများသောအားဖြင့်ဥက္ကဋ္ဌနေရာကိုယူထားတဲ့အတွက်ကြောင့်မို့လို့သူဒီဆုံးဖြတ်ပိုင်ခွင့်တော့ရှိတယ်။သူတို့အဓိကတာဝန်ပိုင်းကတော့သူကအများသောအားဖြင့်ပေါင်းစပ်ညီနိုင်ပေးတာပါပဲ
။နောက်တစ်ခုကခြားစားပြည့်စုံမှုလက်ပစ်လက်ရင်ဖို့ပေါ့ဆရာ။ဝန်ကြီးအစ်မကတော့လက်ပစ်လက်ရင်မှုကင်းတယ်။ခြားစားပြည့်စုံမှုသိနေတယ်ဆိုပြီးတော့ဂုဏ်ယူဝင်ကြွားစွာပြောနေတာတွေ့ရပါတယ်။အမှန်ကောက်ပါလေအဲ့တော့အောက်ခြေအဆင့်မှာရောတဖေဘူးတို့ပါတို့အဲ့လက်ပစ်လက်ယူမှုတို့ရောလုံအောင်ပျောက်သွားပြီလားဆရာ
အာ
ပိုကောက်ပါလေ
2013လုံကပြည်နယ်နဲ့တိုင်းရင်းလိုက်ပေါ့ UNDP ကနေမှဒေသနာအုပ်ချုပ်ရေးဆိုပြီးလေ့လာခဲ့တာတွေရှိတယ်။အဲသူတို့တွေ့ရှိချက်ပါတော့ဒါတွေကတော့မပပျောက်တာမရှိသေးပါဘူး
။မပပျောက်သေးဘ
ူး။မပပျောက်သေးပါဘူး။ဟု
တ်။ဆိုတော့အဲ့ဒါကိုပပျောက်နိုင်မယ်လားသူတို့ဝန်ထမ်းဝင်ငွေနဲ့လို့လားဘယ်လိုကြောင့
်ရေပူရအားဖြင့်တော့ဒီဝင်ငွေကိစ္စမလောင်ရတာဒါကတော်တော်ဝန်ထမ်းတွေအတွက်တော်တော်အဓိကကြားတယ်။ဒုတိယကတော့လုတ်ပိုင်ခွင့်ပေါ့။လုတ်ပိုင်ခွင့်ကချုပ်ထားတဲ့ဟာရှိနေတဲ့အတွက်ကြောင့်မို့လို့နောက်ပြည်သူလူထုကတည်ရယူပိုင်ခွင့်ပြည်သူလူထုကဆုံးဖြတ်ချက်တွေကိုထင်မြင်ပိုင်ခွင့်မျိုးသားဒီမော်စီဖွဲ့ချုပ်ကနေအခုကြွေးကြော်တာဖြစ်နေတင်ထားတယ်ပြည်သူနဲ့အတူဆိုတာကိုဘယ်လောက်ထိအကောင့်တွေပေါ်နိုင်မလဲ။နောက်ဒီပြည်သူနဲ့အတူဆိုတာနိုင်ငံရေးစကားမဟုတ်ပါဘူး။အုပ်ချုပ်မှုသဘောရဆိုလို့ရှိရင်ခုနပြောတဲ့နိုင်ငံသားများပါဝင်ဆုံးဖြတ်ပိုင်ခွင့်ဆိုတဲ့တခြားနိုင်ငံတွေမှာလုပ်နေတဲ့ citizen engagement ဆိုတဲ့အစီအစဉ်မျိုးကိုအုပ်ချုပ်ရေးအထက်ကိုပြုပြောင်းနေဘယ်လောက်ထိတည်လာပြီးတွင်လာနိုင်မလဲ။ဒီကိစ္စတွေကိုလုံနိုင်လို့ရှိရင်ဒီဘက်ကခုနကျင်းပြချသမှုပပျောက်ရေးကလည်းရော့ပါသွားမှာပေါ့နော်ဒါတွေကဆက်ဆက်နေတဲ့အတွက်ကြောင့်မို့ဇုံလိုက်ကြရမယ်လို့ကျွန်တော်ထင်တယ
်အဲ့ဒီအချင်းပြချသမှုနဲ့ပတ်သက်ပြီးတော့ဒေါအောင်ဆန်းစုကြည်ကိုယ်တိုင်ပဲတိုင်သာတိုင်ရင်သူတို့သိကြရင်အေးအေးယူမယ်လို့မကြခဏပြောတာကြောက်ပါတယ်ဘယ်လောက်ထိတိုင်ရသလဲတကယ်ကအေးအေးယူတာရှိပါလားအေးရပ
ါမျိုးနယ်နဲ့ကျေးရွာအဆင့်မှာကတော့များသောအားဖြင့်တိုင်ကြတော့ကြတာတွေရှိတယ်ဒါပေမဲ့တိုင်တော့တဲ့ဆနစ်မှာကလည်းတိုင်တော့ကြားတဲ့သူကိုယ်တိုင်ကမိမိရဲ့ကိုယ်တိုင်ပြစ်စာတဘောမျိုးမဖြစ်အောင်ဆိုပြစ်စာနဲ့တိုင်ကြားစာနဲ့ဂျားထဲမှာခွဲထားတဲ့ line ကကိုကိုဖော်ရမယ်ဆိုတဲ့ခါကျသူကအန္တရာယ်ကြုံနေရတဲ့ပြဿနာရှိတဲ့အတွက်ကြောင့်မို့တိုင်ကြားမှုကထိရောက်တဲ့လောက်မထိရောက်ဘူးပြစ်စာအနေနဲ့ပဲစည်ရင်းဝင်သွားပြီးတော့အေးမယူတာတွေအများလာတယ်ပေါ့ဒီတဘောတဘောဘာကိုဘယ်လိုဖြစ်ရှင်းမလဲဆိုတာကလက်ရှိပြောင်းလဲလာတဲ့ဆရာဦးအောင်ကြီးဦးဆောင်တဲ့ကျင်းပခြားစားမှုကော်မတီရဲ့စိတ်ခေါ်ချက်တစ်ခုလို့ကျွန်တော်တို့ပြောရမှာပေါ့နော်သို့တော်လည်းအဲ့ဒီလိုလောက်တာတဲ့ဆုံးဖြတ်ပိုင်ခွင့်ရှိတဲ့လူတွေအာဏာသုံးပိုင်ခွင့်ရှိတဲ့လူတွေလို့လို့မရနိုင်တဲ့နီးနာရန်တရားတွေကိုထဲ့တာကပို့ပြီးတော့ခိုင်းမယ်ပြည်သူတွေရဲ့ပြောပိုင်ခွင့်သတင်းရယူပိုင်ခွင့်เนาะပြည်သူတွေလောက်ပိုင်ခွင့်ဥမာအဖြစ်သတင်းတော့တရားစပြီးသတင်းရယူပိုင်ခွင့်ဆိုရင်2023နိုင်ငံတော်ရှုပ်ရဲ့အုပ်ဒေနဲ့ချိတ်ထားပြီးတော့လုပ်နေတုံးဆိုရင်ဒါတွေအကုန်လုံးကိုတော့ဘာမပြောင်းသေးဘူးလားပြောင်းပါလားအထူးသဖြင့်တွတ်တော်မှာနော်မြို့သားဒီမိုကရေစီဖွဲ့ချုပ်ကအမတ်အများစုရတဲ့ခါမှာဒီလိုဥပဒေကိုကျွန်တော်တို့ပြန်ပြီးမကြည့်သင့်ဘူးလားပြည်သူလူထုရဲ့တရေရယူပိုင်ခွင့်ဥပဒေကိုကပြတ်ထမ်းဖို့မသင့်ဘူးလားဒါကိုတော့နိုင်ငံသားတယောက်ရဲ့အခြေခံခွင့်ရဲထဲမှာကတရေရယူပိုင်ခွင့်ကိုမထည့်နိုင်ဘူးလားဒါတွေအကုန်လုံးကဆက်ဆက်နေတဲ့အတွက်ကြောင့်မြို့နယ်ကျေးရွာအဆင့်လေးဖြစ်စေခါမူအဲ့ဒီဟာကြီးတစ်ခုလုံးဇုံလိုက်ကြီးကြိုင်ဖို့လိုလိမ့်မယ်ထင်တယ်အခုတတိတော့အဲ့ဒီအပိုင်းမှာအားနည်းတယ်လို့ကျွန်တော်ထင်တယ်ဗ
ျတကယ်တော့ဒီစတိုင်တဲ့လူဟူဆက်ဘလိုဝါကိုအကောက်ဝဲ
ပေးရမယ်ဟာလေလိုအပ်တယ်အခုလူများတခြားနိုင်ငံတွေမှာတော့အဲတုံးပေါင်းခောက်တဲ့လူရဲ့ဟိုအကာွယ်ပေးတဲ့တော့ဥပဒေရှိတာအခုကျွန်တော်တို့စီမှာတော့မရှိသေးဘူးပေါ့နော
်ဆိုတော့ okay နောက်ဆုံးနေ့မြင်ရတာအရမြန်မာနိုင်ငံရဲ့ရက်ွက်ကြီးရွာတွေဟာဟိုအရင်ခစ်ဆက်ဆက်တွေတဲ့ပေါ့လေဟိုအထူးသဖြင့်ဒီတပါတီအာဏာရှင်ခစ်တွေရုံငါနဲ့ဆိုင်ရင်နောက်ပြီးတော့ဒီနာအဖနာဝတာတို့ခစ်နဲ့ဆိုင်ရင်နေလို့ထိုင်လို့ပိုကောင်းလာသလားကြီးရွာလူလူကပို့ပြီးတော့ရကွက်ထဲမှာနေလို့ထိုင်လို့ကောင်းလာတယ်လွတ်လပ်လပ်ရှိလို့ခံစားရတယ်ထင်လားဆရာ
ရေဘူးကတော့ပြည်သူတွေကသူတို့အခွင့်အရေးတွေကိုတည်လာတယ်လို့ကျွန်တော်ထင်တယ်ဥပမာအဖြစ်ကျွန်တော် VOA မှာလည်းအဲတချို့စီစဉ်လေးတွေပို့တယ်ပုံမှန်ယူသွားတဲ့အချိန်မှာပို့နေတဲ့ကာလတုန်းကကျွန်တော်လက်ဘရောင်းကိစ္စကိုခြေရွာတီဆင်းပြီးကျွန်တော်မေးခဲ့ဘူးတယ်အဲ့ဒီအင်တာဗျူးလုပ်ခဲ့တဲ့ခြေရွာသူမျိုးသမီးကြီးကိုကျွန်တော်ဒါကိုကျွန်တော်ရေဒီယိုမှာသုံးမယ်ဆိုရင်ဖွင့်ပြပါသလားလို့ကျွန်တော်ဖွင့်ပြချက်တောင်းပါတယ
်
တောင်းတော့ဖွင့်ပြတယ်လို့သူကပေးတယ်ပေးပြီးတော့သူအဲ့ဒီမှာသူကဘာလဲပြောလိုက်လဲဆိုဟေးတဲ့ဒီလိုကြားတယ်မလားဘတို့ဖွင့်ပြချက်ရမှသုံးရတယ်ဆိုတာဒါပဲတဲ့ဆိုလိုတာကအဲ့ဒီလိုတကြွမှုနဲ့မိမိခွင့်ကိုနားလည်လာတဲ့သူတွေကိုကျွန်တော်ကိုယ်တိုင်အထူးသဖြင့်ပဋိပက္ခတွေပြောနေတဲ့လက်ဘရောင်းလိုနေရာမျိုးမှာတော့ကျွန်တော်တို့တွေ့လာရပြီပေါ့ဆိုတော့နေကောင်းနေမယ်ဒါပေမဲ့ပြောင်းတဲ့တွေကတော့ကြေးရွာအဆင့်မှာလည်းဆရှိလာပြီလို့ကျွန်တော်ထင်တယ်
ကျွန်တော်တို့ရဲ့မြန်မာပြည်တွင်းသက်ချက်ကိုနားဆင်ခဲ့ကြတာဖြစ်ပါတယ်။ဒေါက်တာရှင်မြန်ရှင်ခုခါမှာတော့ဒီတစ်ပတ်စနေနေ့ညဓာတ်ရီလိုက်စီစဉ်မှာဘာတွေဆွေးနွေးဖို့ရှိလဲဆိုတာကိုကြည့်အောင်ပါ။ဒေါက်တာရှင်မြန်ရှင်ရခိုင်ပြည်နယ်မြောက်ဦးမြို့မှာမကြသေးခင်ကဆန္ဒပြသူတွေတေးချေထိခိုက်တာတွေကြုံခဲ့ရတဲ့ဖြစ်ရပ်ကြောင့်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်စူးစမ်းခွင့်နဲ့ပတ်သက်လို့မေးခွန်းတွေလည်းတကြောပြန်ထွက်ပေါ်လာပါတယ်။မြန်မာနိုင်ငံမှာအရက်သားဆူရတက်လာပေမဲ့လည်းဆန္ဒပြဖို့စုဝေးဖို့ခွင့်ပြုချက်ရဖို့လိုအပ်နေစေဖြစ်ပါတယ်ဆန္ဒပြဖို့စုဝေးဖို့ခွင့်ပြုချက်ယူနေရတဲ့ငိမ့်စုစီလိုလူသိများတဲ့ဥပဒေဆက်ထားတဲ့မတဲ့
Lula Swa Top Pogwin Pioso Gwenigo, a can that pinny there ubri, Barry Shini the less Rarigo, Vue Mimaba yes, Nininya Dialila Isisema, Sunijaya Omashe. Bawin Swinu Ludurine, Vue a phone number, De Nitonya ne, Doshin ne, Nanga Naligo call you be, Sato Yame telephone number go, Jotin people Tane Mare. Good I'm about when I need Durine Nele, email never pipe at the fine never pipe, Vue email Lisa. Burmese@voanews.com go chutin pipo tha nai dalo voa ye facebook sa mina ma le mat chat dui chutin yita pipo tha lo ya ba de snini nya tai yai le lai season ga chu su ba de shin
tota shin ni ni ne snini nya 9 nai season ma tai nge chein mi set twet pi lo pa win su ni me myan la cha pok ko le tha man phai kho lai ba de tai yai le lai season ni go apat sin inga ne snini nya lai ma snini pi ni cha phit ba de shin ခုခါမှာတော့အပတ်စဉ်အားစားကဏ္ဍကိုနားဆင်ကြမှာပါ QN တင်ဆက်ထားပါတယ
်ဒီမှာပါကျွန်တော်ရန်နိုင်မှာ VOA ရဲ့တပတ်တွင်းအားစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ချီလီတိုက်စစ်မှု Alexis Sanchez ကို Manchester United အသင်းကခေါ်လိုက်ဖြစ်ပါတယ်ဘဇက်ကကဘာအကြောင်ဘောလုံးသမားကြီးပီလီဟာပြီးခဲ့တဲ့ကြာသပတေးနေ့ကတော့အနေမကောင်းဖြစ်ပြီးတော့လဲကျသွားခဲ့ပါတယ်။ဒါမဲ့ပျုံချမ်းဆောင်သည့်အိုလံပစ်ပြိုင်ပွဲမှာတော့တောင်နဲ့မြောက်ကိုရီးယားနိုင်ငံအားကစားအဖွဲ့ချုပ်ပူးပေါင်းရှင်ပြိုင်သွားဖို့လဲသဘောတူလိုက်ကြပြီဖြစ်ပါတယ်။ဒီလိုတစ်ပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ။England Premier League ဘောလုံးပွဲတွေမှာတော့ဒီတစ်ပတ်မှာအသင်းကြီးတွေအနိုင်ရခဲ့ကြပါတယ်။စနေနေ့ကပွဲစဉ်တွေမှာတော့ဇာတ်ထိပ်က Man City က Argentina တိုက်စစ်မှု Aguero ရဲ့ hat-trick နဲ့ Newcastle ကို 3-2 နဲ့နိုင်ခဲ့သလို Champion Chelsea ကလည်း Brighton ကိုအဝေးကွန်မှာ 4-0 ရှိနေနိုင်ပါတယ်။ခြေစွမ်းပြနိုင်လို့ PR နဲ့ရင်ဆိုင်နေရတဲ့ Arsene Wenger ရဲ့ Arsenal ကလည်းဒီတစ်ပတ်မှာတော့ Crystal Palace ကို 4-2 နဲ့နိုင်ပြီးတော့ Manchester United ကလည်း Martial သွင်းတဲ့တကူတွေနဲ့ Burnley ကိုအဝေးကွန်မှာကတ်ပြီးတော့အနိုင်ရသွားပါတယ်။ဒါကြောင့် Man City အသင်းက24ပွဲအပြီးမှာ65မှတ်နဲ့ဇယားထိတ်မှာရှိနေပြီးတော့ဒုတိယနေရာက Man U ထက်12မှတ်အသာနဲ့ဦးဆောင်နေပါတယ်ခင်ဗျာ။ Chile တိုက်စစ်မှု Alexis Sanchez ကတော့ Manchester United အသင်းနဲ့စာချုပ်ချုပ်ဆိုလိုက်ပြီဖြစ်ပါတယ်။ Man U က Alexis Sanchez ကို Armenia ကနေတိုက်စစ်မှု Henrik Mkhitaryan နဲ့အလဲအလှယ်လုလိုက်တာပါ။မယူကာဆန်ချက်ကိုတပတ်ကိုလောက်ခလာစာပေါင်5သိန်းပေးပြီးတော့၄နှစ်ခွဲစာချုပ်ချုပ်ဆိုလိုက်တာပါ။ဒါကြောင့်ဆန်ချက်စာပရီးမီယာလိဂ်မှာတော့လောက်ခလာစာအများဆုံးရတဲ့ကစားသမားဖြစ်လာခဲ့ပါတယ်။ဆန်ချက်ကတော့သူ့အနေနဲ့ကမ္ဘာအကြီးဆုံးကလပ်အသင်းကိုပြောင်းလာတဲ့အတွက်ပျော်ရွှင်မိတယ်လို့ပြောလိုက်ပါတယ်။ဆန်ချက်ကမယူကိုရောက်သွားချိန်မှာပဲတစ်ဖက်မှာလည်းမက်ခီတာရီယန်ကအာဆနယ်ကိုရောက်သွားပြီဖြစ်ပါတယ်။မက်ခီတာရီယန်ကလည်းအာဆနယ်ကိုရောက်လာရတာဟာသူ့ရဲ့အိမ်မက်တွေလက်တွေ့အကောင့်ထဲပေါ်လာတာဖြစ်တယ်လို့ပြောလိုက်ပါတယ
်။ I'm very happy. Yeah.We could finish this deal and I'm very happy to be here.
စာချုပ်ကိုပြီးသက်ချုပ်ပြီးဒီကိုပြောင်းလိုက်နိုင်တဲ့အတွက်ကျွန်တော်အရန်ဝမ်းသာမိပါတယ်။ကျွန်တော်အမြဲပဲအာဆင်နယ်အတွက်ကစားချင်တာကြောင့်ကျွန်တော်အိမ်မက်တွေအမှန်တကယ်ဖြစ်လာခဲ့တာပါ။အခုကျွန်တော်ဒီကိုရောက်ပြီးဖြစ်တဲ့အတွက်အသင်းအတွက်အကောင်းဆုံးကြိုးစားသွားမှာပါ။အာဆင်နယ်ကစားပုံပြီးတော့အာဆင်ဗန်ဂါရဲ့နီးပြပုံစံကိုကျွန်တော်သဘောကျပါတယ်။
အစနောနီးပြအစံဘင်္ဂါကလည်းမက်ခီတာရီယန်ဟာတကယ်ကိုပြည့်ပြည့်စုံတဲ့ကစားသမားတစ်ယောက်ဖြစ်တယ်ဆိုပြီးတော့ချီးကျူးလိုက်ပါတယ်ခင်ဗျာ။ဆန်ချက်စ်ဝန်ယူအသင်းကိုပြောင်းသွားတဲ့ပတ်သက်ပြီးတော့မန်ယူရဲ့မြို့ကန်ပြိုင်ဘက်မန်စီးတီးနီးပြပက်ဂေါ်ဒီယိုလာကတော့အခုလိုပြောပါတယ်
။ The players and their managers decide what is the best for both of them. So
နီးပြနဲ့ကစားသမားတွေကပဲသူတို့အတွက်ဘယ်ဟာအကောင်းဆုံးဖြစ်မလဲဆိုတာကိုဆုံးဖြတ်ကြတာပါ။ကျွန်တော်အနေနဲ့ထပ်ပြောစရာမရှိပါဘူး။ဒါကြောင့်မလို့ Alexis Sanchez နဲ့ပတ်သက်တဲ့ကျွန်တော်အမြင်ကလည်းအတူတူပါပဲ။ဘာစီလိုနာအသင်းမှာသူကစားခဲ့တော့စိတ်ချမ်းသာစရာပါသူ့အနေနဲ့တခြားအသင်းကိုပြောင်းဖို့ဆုံးဖြတ်ခဲ့တယ်ဆိုရင်လေသူ့အနေနဲ့ကံကောင်းပါစေလို့ဆုတောင်းပါတယ
်ဒီတစ်ပတ်ပြောင်းရွှေ့သတင်းတွေထဲမှာတခြားထူးခြားတာတွေကတော့ပြင်သစ်နိုင်ငံက PSG အသင်းကမက်ဆီဒီနီးပြဂေါ်ဒီယိုလိုကိုပြစ်မှတ်ထားနေတယ်လို့ဗြိတိသ်သတင်းမီဒီယာတွေမှာဖော်ပြနေတာဖြစ်ပါတယ်PSG အသင်းကို RR ရန်နံသတိတွေကဝယ်ပြီးတဲ့နောက်မှာ PSG အသင်းဟာကမ္ဘာကျော်ဘောလုံးသမားတွေကိုချေးချီးချီးပေးပြီးကမ်းလှမ်းခဲ့ပြီးတော့အခုနှစ်မှာဆိုရင်လည်းဘရာဇီးတိုက်စစ်မှုနေမားကိုကမ္ဘာစံချိန်တွင်ပြောင်းရွှေ့ခြင်းနဲ့ခေါ်ခဲ့သလိုပြင်သစ်တိုက်စစ်မှုကီလီယန်မ်ဘက်ဖေကူတီးညိုတို့ကိုလည်းချေးချီးချီးနဲ့ခေါ်ထားတာဖြစ်ပါတယ် PSG အသင်းဟာလက်ရှိမှာတော့ Unai Emery ကိုနီးပြခန့်ထားပြီးတော့သူ့နေရာမှာကမ္ဘာထိပ်တန်းနီးပါတယောက်ကိုအစားထိုးခြင်းနေတာဖြစ်ပါတယ်ဒါကြောင့် PSG အသင်းဟာဂေါ်ဒီယိုလိုကိုပြစ်မှတ်ထားလာဖြစ်ပြီးတော့ PSG အနေနဲ့ကော်ဒီယိုလာကိုမန်စီးတီးလက်ထက်ကနေလူယူနိုင်မလားဆိုတာကတော့စောင့်ကြည့်သွားမှာဖြစ်ပါတယ်ခင်ဗျာ
တချိန်တည်းမှာပဲ Real Madrid အသင်းကလည်းပေါ်တူဂီတိုက်စင်မှု Ronaldo ကိုဒီရာသီအကုန်မှာအသင်းကနေထွက်ခွာခွင့်ပေးမယ်ဆိုတဲ့သတင်းတွေထွက်ပေါ်လာနေပါတယ်။ဒါကြောင့် PSG နဲ့သူ့ရဲ့အသင်းဟောင်းမန်ယူအသင်းတွေကလည်းစိတ်ဝင်စားနေတယ်ဆိုပြီးတော့အဲ့ဒီသတင်းတွေမှာဖော်ပြနေကြပါတယ်ခင်ဗျာ။ဘရာဇီးလ်နိုင်ငံကကဘာကျော်ဘောလုံးသမားကြီးပီလီဟာပြီးခဲ့တဲ့6ပြိုင်တွေကဘရာဇီးလ်နိုင်ငံမှာနေမကောင်းဖြစ်ပြီးလဲကျသွားခဲ့ပါတယ်။အသက်89နှစ်အရွယ်ရှိဖြစ်တဲ့ပီလီဟာပြီးခဲ့တဲ့နှစ်ပိုင်းတွေအတွင်းကလည်းကြောက်ကန့်တဲ့စီးကျိတ်ဝေဒနာတွေကြောင့်ဆေးရုံတက်ခဲ့ရသလိုသိပ်မကြခင်ကလည်းတင်ဆုံခွဲစိတ်မှုကိုလုပ်ခဲ့ရပါတယ်။ပီလီဟာအသက်အရွယ်ကြောင့်အခုနောက်ပိုင်းမှာတော့ပင်ပန်းနွမ်းနယ်မှုတန်ကိုသိပ်မခံနိုင်ပဲလက်တွန်းလဲနဲ့လဲသွားနေရတာဖြစ်ပါတယ်။ပီလီဆေးရုံတက်ရတယ်မတက်ရဘူးဆိုတာနဲ့ပတ်သက်ပြီးတော့သတင်းတွေလည်းအမျိုးမျိုးထွက်နေပြီးတော့သူရဲ့ပြောခွင့်ရကတော့ပီလီဟာနေမှာပဲအနားယူနေတယ်လို့ပြောပါတယ်ခင်ဗျာ။ကိုရီးယားနိုင်ငံမှာမကြာခင်ကျင်းပတော့မယ့်ဆောင်းအာဒီအိုလံပစ်ပြိုင်ပွဲကိုမြောက်ကိုရီးယားနိုင်ငံကအကစားသမား22ရာဝင်ပြိုင်သွားမှာဖြစ်တယ်လို့နိုင်ငံတကာအိုလံပစ်ကော်မတီ IOC ကစနေနေ့မှာကြေညာလိုက်ပါတယ်သူတို့အနေနဲ့အောက်သားနီ3မျိုးပြိုင်ပွဲမျိုးစား5ခုမှာဝင်ပြိုင်သွားမှာဖြစ်ပြီးမြို့သမီးရေခဲပြင်ဟော်ကီပြိုင်ပွဲမှာတော့တောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံပေါင်းထားတဲ့အသင်းအနေနဲ့ဝင်ပြိုင်မှာဖြစ်ပါတယ်ဒါပြင်ဖွံ့ဖွဲအခမ်းအနားမှာတော့နိုင်ငံပေါင်းပြီးချီတက်မှာဖြစ်တယ်လို့လည်းပြောပါတယ်မြောက်ကိုရီးယားကအခုလိုစောင့်သည့်အိုလံပစ်ပြိုင်ပွဲဝင်ဖို့ဆုံးဖြတ်လိုက်တာနဲ့ပတ်သက်ပြီး IOC ဥက္ကဋ္ဌ Thomas Bach ကတော
့ Let us not forget that such an agreement would have seemed impossible.
ပြီးခဲ့တဲ့သတင်းပတ်အနေနဲ့တုန်းကတော့ဒီလိုမျိုးသဘောတူညီချက်ရဖို့ကမဖြစ်နိုင်ဘူးလို့ထင်နေကြတာဆိုတာကိုကျွန်တော်တို့မမေ့ကြပါနဲ့။ဒါကြောင့်မလို့အိုလံပစ်စိတ်ဓာတ်မွေးပြီးတော့ပြိုင်ပွဲဝင်ဖို့ဆုံးဖြတ်ခဲ့တဲ့မြောက်ကိုရီးယားနဲ့တောင်ကိုရီးယားအစိုးရနှစ်ခုစလုံးကိုကျွန်တော်အနေနဲ့ကျေးဇူးတင်တယ်လို့ပြောချင်ပါတယ
်။အချိန်ထဲမှာပဲပျုံချမ်းဆောင်ရသည့်အိုလံပစ်ပြိုင်ပွဲအတွက်အိုလံပစ်မီးရှို့ရန်ကိုတောင်ကိုရီးယားနိုင်ငံတဝမ်းလှည့်လည်တည်ဆောင်နေရမှာပြီးခဲ့တဲ့ဇန်နဝါရီ19ရက်နေ့ကတော့အဲ့ဒီအိုလံပစ်မီးရှို့ရန်ကိုနိုင်ငံနယ်စပ်ကစစ်မဲ့ဇုံနားကနေဖြတ်ပြီးတော့တည်ဆောင်သွားခဲ့ပါတယ်။ဒါပြင်ဒီအိုလံပစ်ပြိုင်ပွဲမှာဝင်ရောက်ဖျော်ဖြေဖို့အတွက်မြောက်ကိုရီးယားနိုင်ငံကနာမည်ကြီးတေဂီတာအဖွဲ့ခေါင်းဆောင်ဟာလဲသူတို့ဖျော်ဖြေမဲ့ပွဲအတွက်ပြင်ဆင်မှုတွေကိုစစ်ဆေးကြည့်ရှုဖို့အတွက်ဆိုပြီးတော့နိုင်ငံနယ်စပ်ကစစ်မဲ့ဇုံကိုဖြတ်ပြီးတောင်ကိုရီးယားနိုင်ငံကိုပြီးခဲ့တဲ့တနင်္ဂနွေနေ့တွေကသွားရောက်ဖြစ်ပါတယ်ခင်ဗျာ
။ VN နဲ့ဆက်ထားတဲ့အပတ်စဉ်အားစားခဏကိုနားဆင်ကြကြတာဖြစ်ပါတယ်။ဗီဒီယိုကနေပုံတွင်းညပိုင်းစီးရီးတွေကိုဆက်ပြီးတော့တရားထုတ်လင်းပေးနေပါတယ်ရှင်။ကိုရိုနာဆုံးရမြန်မာနိုင်ငံတကာသတင်းချင်းချုပ်ကိုမှတ်တင်ရထက်ကကြီးညာပေးပါမယ်ရှင
်။အာဖဂန်နစ္စတန်နိုင်ငံအရှေ့ပိုင်းဂျလာလာဘတ်မြို့က Save the Children နိုင်ငံတကာအကူအညီပေးရေးအဖွဲ့ရဲ့ရုံးကိုဒီကနေ့တိုက်ခိုက်ခံရမှုမှာအနည်းဆုံး3ဦးသေဆုံးပြီးလူ20ကျော်ဒဏ်ရာရခဲ့ပါတယ်။ရုံးဝယ်အဝင်ကိတ်မှာအသေးခံဘုံခွဲခဲ့ပြီးတဲ့နောက်လက်နက်ကင်တွေကရုံးထဲကိုဝင်ရောက်စီးနှင်တိုက်ခိုက်ခဲ့ကြတာဖြစ်ကြောင်းလဲနန်ဂါဟာဒေသအစိုးရပြောခွင့်ရသူအတူလာခိုဂျာနီကပြောဆိုထားပါတယ်။လီဗျားနိုင်ငံဘန်ဂါစီမြို့မှာမနေ့တုန်းကအသေးခံကားဘုံခွဲတိုက်ခိုက်မှုနှစ်ခုကြောင့်လူ33ယောက်ထဲမှနေသေဆုံးပြီးဒါဇင်နဲ့ချီထိခိုက်ဒဏ်ရာရခဲ့ပါတယ်။ပထမကားဘုံကတော့ El Salmani အရက်ကဗလီတစ်ခုအပြင်မှာဖြစ်ပွားခဲ့ပြီးဒုတိယကားဘုံကတော့အခင်းဖြစ်နေရမှာပဲ။နောက်နိုင်ဝဲလောက်အကြာမှာထပ်မံပောက်ကွဲခဲ့တဲ့အတွက်အခုအညီပေးဖို့လာကြတဲ့ရဲတွေနဲ့ရဲဘော်ကယ်ဆယ်ရေးတွေကိုပြစ်မှတ်ထားဖို့ရည်ရွယ်ပုံရပါတယ်။ဖိလစ်ပိုင်နိုင်ငံကမီးတောင်ရှင်တစ်ခုမှမီးခိုးပြားတွေချော်ရီဘူးတွေနဲ့အတူလှုပ်ရှားမှုတွေကြီးထွားလာတဲ့အတွက်ဒေသခံ9000ကျော်ကိုဘေးလွတ်ရာပြောင်းရွှေ့ပေးခဲ့ရပါတယ်။မေယွန်းမီးတောင်ကနေကောင်းကင်ဘော်ကိုမီတာ600လောက်အထိချော်ရီဘူးတွေနဲ့ပြားတွေမှုတ်ထုတ်နေတာလို့ဖိလစ်ပိုင်နိုင်ငံမီးတောင်သုတေသနလေ့လာရေးဌာနကပြောပါတယ်။မင်းညာကဆက်လို့ဒီကနေ့ဗုဒ္ဓဟူးနေ့အထိမီးတောင်ကနေပြားဘူးတွေမှုတ်ထုတ်နေတာဟာလဲမီးတောင်ဝါကနေအမြင့် 5 ကီလိုမီတာလောက်အထိရောက်တယ်လို့ပြောပါတယ်။ရခိုင်ပြည်နယ်ကနေထွက်ပြေးသွားတဲ့ဒုက္ခသည်တွေနေရပြန်ပို့ရေးအစည်းအဝေးကိုဘင်္ဂလားဒေ့ရှ်နိုင်ငံကဆိုင်းငံ့လိုက်တဲ့အပေါ်အမေရိကန်ကကြိုဆိုလိုက်ပါတယ်။အစည်းအဝေးကိုဆိုင်းငံ့လိုက်တာဟာစိတ်ကူးကောင်းတစ်ခုဖြစ်တယ်လို့အမေရိကန်အနေနဲ့ယူဆတဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရကဝါရှင်တန်ကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာဖြစ်ပါတယ်ရှင်။
သတင်းကြေကျုပ်ကိုမှတ်တင်ရင်းထိုက်ကကြီးညာပေးခဲ့တာပါ။ဒီညတော့စီစဉ်ထုတ်လို့ရမှုကတော့ကိုညံဝင်းအောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Vasco Villarich ဖြစ်ပါတယ်။ကျွန်မအီတန်စမာရှင်။
Viewer American တာမနက်ဖက်မြန်မာဘာသာစီစဉ်နေကိုမြန်မာစံတော်ချိန်မနက်6နာရီ9နာရီအထိလိုင်းတူမီတာ24 40 48 50ပြင်လိုင်းလိုင်းမီတာ190တို့ကနေလည်းတိုက်ရိုက်ဖန်ယူနာဆင်နိုင်ပါတယ်။ Viewer ကိုနားဆင်သူအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။သောတာရှင်ပေါင်းကောင်းသောညချမ်းဖြစ်ပါစေရှင်။
This program has come to you from the Voice of America, Washington.